Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် BN ရဲ့အပေါင်းကနေကြိဝေးကြပါစေ2024ခုနှစ်ဧပြီလ6ရက်စနေနေ့ည VOA Radio အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA Radio အစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းမှာရုပ်သံအစီအစဉ်ဖြစ်တဲ့တင်ဆက်ပေးနေပါတယ်။ကျွန်မခင်ဗျူထွေးပါ။ဒီညအစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ကဣသရေလကိုလက်နက်တင်ပို့မှုတွေရပ်ဆိုင်းထားဖို့ဒီမိုကရက်ပါတီဝင်အမတ်40ကသမ္မတဂျိုးဘိုက်ဒန်ကိုတောင်းဆိုလိုက်ပါတယ်။ယူကရိန်းကိုရုရှားက drone နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရသွားပါတယ်။ဒီသတင်းတွေပါဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့မခင်ဖြူထွေးနဲ့ပဲတင်ပြပေးပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဒီလိုနောက်ဆုံးရသတင်းတွေအပြင်ဒီကရင် KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တစ်ဖက်မှာဒီမြန်မာစစ်ကောင်စီတပ်ဖွဲ့တွေနဲ့တိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်နယ်မြဝတီမြို့မှာနောက်ဆုံးအခြေအနေကအခုဘယ်လိုရှိနေပါလဲ။
ပေါ်ဒီအနေနဲ့ဒီလိုတော့လည်းသိလိုက်ပြီ။နောက်ဒီမျိုးစောက်တက်ပေါ့နှစ်ခွန်၅နဲ့၃ခွန်နှစ်ခွန်၅ပေါ့အဲ့ဒါကိုလည်းသိလိုက်။ဟာမနေ့ကတပြိုင်တည်းသိလိုက
်။ပူပေါင်းတက်ဖွဲ့ခေါင်းဆောင်တူပြောသွားတာပါ။မကြခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုအသံနောက်လူမျိုးကွဲဘာသာကွဲတွေဘလို့အတူရှင်တွဲနေထိုင်နိုင်မလဲဆိုတာကိုဆွေးနွေးထားတဲ့ဥတမောင်တန်ရဲ့ဒီမိုကရေစီလူခွေးနဲ့ခေပြိုင်ကဘာအစီအစဉ်အာရှနိုင်ငံရေးဥရုယာတီနဲ့အနာဂတ်ကဘာလေယာစီးပွားသတင်းများသတင်းတွေကလည်းကတုတ္တဆားတဲ့အပတ်စဉ်ခဏတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားပါမယ်။အခုကတော့နောက်ဆုံးရသတင်းတွေကိုကိုစုံဝင်းနိုင်နဲ့အတူပြပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်ဒေသမှာစစ်ဆင်နေတဲ့အစ္စရေးကိုအမေရိကန်ကလက်နက်တင်ပို့မှုရပ်ဆိုင်းထားဖို့အမေရိကန်ဒီမိုကရက်ပါတီဝင်အောက်လွှတ်တော်အမတ်40ကသမ္မတဂျိုးဘိုင်ဒန်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်အခြေစိုက် Wall Central Kitchen ပရာဟိတအဖွဲ့ဝင်9ယောက်တည်ဆုံးခဲ့တဲ့ဣသရေလရဲ့တိုက်ခိုက်မှုကိုအပြည့်အဝစုံစမ်းပေးဖို့နဲ့ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့နိုင်ငံတကာဥပဒေကိုချိုးဖောက်မှုရှိမရှိမသိရခင်ဣသရေလအတွက်လက်နက်တင်ပို့မှုတွေရပ်ထားဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီအပါအဝင်ဒီမိုကရက်လွှတ်တော်အမတ်တွေကသမ္မတဘိုင်ဒန်ကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြတာပါ။ဣသရေလအတွက်အမေရိကန်လွှတ်တော်ကအရင်တည်းကခွင့်ပြုထားတဲ့လက်နက်တွေပို့ပေးမယ်လို့သမ္မတဘိုင်ဒန်ကမကြခင်ကပဲကြေညာထားချိန်မှာသမ္မတရဲ့ပါတီတွေကသူ့အပေါ်ထောက်ခံသူတွေကဆုံးဖြတ်ချက်ကိုပြန်သုံးသပ်ဖို့အလေးနဲ့တိုက်တွန်းပြောကြားခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားအပါအဝင်နိုင်ငံစုံကပရာဟိတအကူအညီပေးသူတွေတည်ဆုံးခဲ့ရတဲ့တိုက်ခိုက်မှုဟာတမင်ရည်ရွယ်တာမဟုတ်တဲ့မှားယွင်းမှုဖြစ်တယ်လို့ဣသရေလဝန်ကြီးချုပ်ပြောခဲ့တဲ့အတိုင်းမှန်ကန်တယ်ဆိုရင်လုံးဝလက်မခံနိုင်တဲ့မာယွမှုဖြစ်တယ်လို့အိတ်ဖွင့်ပေးစာထဲမှာလွတ်တော်အမတ်တွေကပြောကြားထားပါတယ်။ဂါဇာဒေသမှာရှိနေတဲ့အပြစ်မဲ့ပြည်သူတွေလူသားချင်းစာနာမှုအကူအညီပေးနေသူတွေမထိခိုက်အောင်ဣသရေလကမလုပ်သေးရဂါဇာဒေသတဲကိုလူသားချင်းစာနာတဲ့အကူအညီတွေပို့ဆောင်ပေးနိုင်အောင်ဣသရေလကလက်တွေဆောင်ရွက်ပေးနိုင်မပေးနိုင်သေးရလက်နဲ့ပို့ဆောင်မှုတွေကိုရပ်ထားပါလို့ဒီမိုကရက်အောက်လွှတ်တော်အမတ်တွေကတိုက်တွန်းပါတယ်။ဒီမိုကရက်ပါတီမှာရောဝါရှင်တန်နိုင်ငံရေးလောကမှာပါဩဇာညောင်းတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီဟာဣသရေလပေါ်အမေရိကန်ရဲ့ထောက်ပံ့မှုကိုအမြဲအားပေးလာသူတစ်ယောက်ဖြစ်ပါတယ်။ဒါပေမဲ့ဂါဇာမှာဣသရေလတို့စစ်ဆင်နေတဲ့6လအတွင်းကလေးငယ်တဲ့အမျိုးသမီးအပါအဝင်လူပေါင်း3000ကျော်သေဆုံးနေတာကြောင့်အမေရိကန်အစိုးရကဣသရေလစစ်တပ်ကိုထောက်ပံ့ကူညီမဲ့ကိစ္စအပေါ်လူသိရှင်ကြားကန့်ကွက်ကြောင်းပြသလိုက်တာဖြစ်ပါတယ်။
ဣသရေလနဲ့ Hamas အကြားဂါဇာကမ်းမြောင်မှာအဖြစ်ခက်ရက်စရေးအဆိုးပြုချက်ကို Hamas ဘက်ကသဘောတူလေးစားလိုက်နာရေးဖိအားပေးပြောဆိုဖို့ဆွေးနွေးပွဲတွေကိုကြားဝင်ဆောင်ရွက်ပေးနေတဲ့အီဂျစ်နဲ့ကာတာနိုင်ငံခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစာရေးတောင်းဆိုလိုက်ပါတယ်။6လနီးပါးကြာလာပြီဖြစ်တဲ့ Israel Hamas စစ်ပွဲအဆုံးသတ်ရေးနဲ့ဖမ်းဆီးထားတဲ့အကျဉ်းသားတွေပြန်လည်လွတ်မြောက်ရေးကိစ္စတွေကိုဆွေးနွေးဖို့အမေရိကန်နဲ့ Israel ကဆစ်ဆက်ညှိနှိုင်းရေးမှုတွေအခုရက်ပိုင်းအီဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်လာမှာပါ။မနေ့နိုဝင်ဘာလတုန်းကသတင်းတစ်ပတ်ကြာယာယီအဖြစ်ခက်ရက်စရေးသဘောတူညီချက်ရရှိပြီးအကျဉ်းသားတွေအပြန်အလှန်လွတ်ပေးခဲ့တယ်လို့မျိုးနောက်ထပ်သဘောတူညီချက်ရနိုင်အောင်အမေရိကန်ကာတာနဲ့အီဂျစ်နိုင်ငံတို့ကလက်အတန်ကြာနောက်ွယ်ကကြိုးစားဆွေးနွေးကြပေမဲ့လို့တည်တာတဲ့တိုးတက်မှုမရနိုင်ပဲဖြစ်နေတာပါအခုရက်ပိုင်းအတွင်းကာရိုမျိုးမှာအစ္စရေးဟာမတ်အဖြစ်ရက်ရေးဆွေးနွေးမှုတွေပြုလုပ်သွားဖို့ရှိတယ်ဆိုတာကိုအမေရိကန်သမ္မတအင်ဗီရောကအတည်ပြုပြောပေမဲ့ဒီဆွေးနွေးပွဲကိုအမေရိကန်ထောက်လှမ်းရေး CIA ဌာနအကြီးအကဲ Bill Burns Israel ထောက်လှမ်းရေးအကြီးအကဲ David Barnier ကာတာဝန်ကြီးချုပ် Mohammed bin Abdullah Rahman Al Thani နဲ့ ။အီဂျစ်ထောက်လှမ်းရေးအကြီးအကဲအဘက်စ်ကမဲရူတက်မယ်ဆိုပြီးအမေရိကန်သတင်းတွေမှာဖော်ပြကြတာနဲ့ပတ်သက်လို့တော့အတည်ပြုပြောဆိုတာမရှိပါဘူး။အစ္စရေးနဲ့ဟာမတ်စ်တို့ကတော့ဆွေးနွေးမှုတွေတိုးတက်လာတဲ့အပေါ်မှာနှစ်ဖက်အပြန်အလှန်အပြစ်ဖို့နေကြပါတယ်ရှင်။
ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါကီဖ်ကိုရုရှားတို့ကဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီး10ဦးထိခဲ့ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ယူကရိန်းတာဝန်ရှိသူတွေကထုတ်ပြန်တဲ့ဓာတ်ပုံတွေထဲမှာတော့မိလောင်နေတဲ့အဆောက်အုံတွေနဲ့လက်မတွေပါဝင်ပါတယ်။တိုက်ခိုက်ခံရတဲ့ Shevchenkivsky ခရိုင်အတွင်းအခုမနေ့အထိသေဆုံးသူ16ဦးနဲ့ထိခဲ့ဒဏ်ရာရသူ10ဦးရှိတယ်လို့ခါကီဖ်ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။မိုးမြော်အဆောက်အုံတွေအုပ်ချုပ်ရေးဆိုင်ရာအဆောက်အုံတွေဓာတ်ဆီဆိုင်နဲ့တခြားဝန်ဆောင်မှုလုပ်ငန်းဆိုင်ရာအဆောက်အုံတွေအပါအဝင်လူနေအိမ်ခြေတွေရှိနေတဲ့နေရာကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာညတကောင်ကြော်ကြော်မှဖြစ်သွားခဲ့တာလို့ဒေတာတွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်ခင်ဗျာ
။တရုတ်နိုင်ငံရဲ့စီးပွားရေးပုံစံနဲ့ပတ်သက်လို့အမေရိကန်စိုးရိမ်တဲ့ကိစ္စတွေကိုဆွေးနွေးသွားကြဖို့နှစ်နိုင်ငံအကြားသဘောတူညီမှုရရှိခဲ့တယ်လို့တရုတ်နိုင်ငံမှာရောက်နေတဲ့အမေရိကန်ဗန္နာရေးဝန်ကြီးဂျဲနက်ယယ်လန်ကဒီကနေ့ဧပြီလ6ရက်နေ့မှာပြောကြားလိုက်ပါတယ်ပေါ်ပြီးတည်ငြိမ်မျှတဲ့စီးပွားရေးဖွံ့ဖြိုးမှုဖြစ်လာအောင်နှစ်ဖက်အသေးစိတ်အပြန်အလှန်အမြင့်ချင်းဖလှယ်သွားကြဖို့သဘောတူခဲ့တယ်လို့တရုတ်ဒုတိယဝန်ကြီးချုပ်ဟယ်လီဖန်နဲ့ဂွမ်ဂျိုးမြို့မှာနှစ်ရက်ကြာအသေးစိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဝန်ကြီးယလန်ကပြောကြားလိုက်တာပါနှစ်နိုင်ငံဗန္ဓာရေးစနစ်တွေမှာငွေကြေးခွာချမှုတိုက်ဖျက်ရေးအတွေ့လဲပူးပေါင်းဆောင်ရွက်သွားကြဖို့သဘောတူခဲ့ကြပါတယ်တရုတ်ကလျက်စစ်ကားအမြောက်များထုတ်လုပ်နေတာအပါအဝင်ဈေးကွက်ထဲကိုကုန်ပစ္စည်းတွေလှိမ့်သွင်းနေတာကမ္ဘာစီးပွားရေးကိုထိခိုက်တယ်လို့ဗန္ဓာရေးဝန်ကြီးယန်လန်ကတရုတ်ခီးစင်အတွက်မှာတောက်လျှောက်ပြောကြားနေတာဖြစ်ပါတယ်ဈေးကွက်ထဲမှာတရုတ်ပစ္စည်းတွေအဆမတန်များနေတာကြောင့်အမေရိကန်လုပ်ငန်းတွေသာမကတခြားနိုင်ငံတွေအနေနဲ့ပြိုင်ဆိုင်နိုင်ဖို့ခက်ခဲတဲ့အပေါ်အမေရိကန်ကစိုးရိမ်နေတာပါပြီးခဲ့တဲ့နှစ်ရက်ကတရုတ်ဆက်ယုံလုပ်ငန်းမျိုးဖြစ်တဲ့ဂွမ်ဂျိုးမြို့မှာအမေရိကန်လုပ်ငန်းတွင်နဲ့ဒီတွေ့ဆုံတဲ့အချိန်မှာလည်းတရုတ်ကုန်ပစ္စည်းတွေအဆမတန်များနေတဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်ရှင်Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့အတူပြောပြပေးခဲ့တာပါရှင်။စနေညတိုင်းမှာအပတ်စဉ်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွေရင်းနဲ့ခေပြိုင်ကဘာဂျိုးအသန်းနောက်အရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကသုတအစတဲ့အပတ်စဉ်ကဏ္ဍတွေကိုမကြာခင်မှာဆက်တိုက်တင်ဆက်ပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးတိုက်ပွဲတွေပြင်းထန်နေတဲ့ကရင်နီပြည်နယ်ဘက်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကရင်ပြည်နယ်ကမြဝတီမြို့မှာစစ်ကောင်စီတပ်တွေနဲ့ PDF ပူးပေါင်းတပ်တွေပါတဲ့ဒီကရင်အမျိုးသားလွတ်မြောက်ရေးတပ်တွေကြားညနေပိုင်းအထိတိုက်ပွဲတွေပြင်းထန်နေပါတယ်။မြဝတီခရိုင်တွင်ကတင်ငန်းညီနောင်စစ်ပြူဟာအခြေချစခန်းကုန်းနဲ့ခလာယာ295တပ်စခန်းကိုဒီကရင်တပ်တွေနဲ့ PDF ပူးပေါင်းတပ်တွေကတင်တိုက်ခဲ့ပါတယ်။ဒီကြောင့်သိစိတ်ကိုတော့ VOA သတင်းတောင်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ကော့ကရိတ်မြဝတီတင်ငန်းညီနောင်စတဲ့နေရာတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မြဝတီမြို့ရဲ့အရေးပါတဲ့တင်ငန်းညီနောင်ဗျူဟာကုန်းနဲ့မြို့ဆောင်တပ်ခလာယာ205ကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ
်။တင်ငန်းညီနောင်ဗျူဟာကုန်းကိုလည်းသိမ်းလိုက်ပြီးနောက်ညောင်ဒီမျိုးစောက်တက်ပေါ့205နဲ့300205ကိုပေါ့အဲ့ဒါကိုလည်းပိန်းလိုက်ဟာမနေ့ကတရားရဲပိန်းလိုက်ဒီနေ့အချိန်မီ205မှာပိန်းမိနေတယ်တက်မိသားစုရဲ့တက်ရင်အရာရှိအင်အားလေး440အရာရှိပါဝင်အလုံးလေးအင်အား440တက်မိသားစုပါဝင်အလုံးပေါင်းစုတစ်ထောင်ကြီးလောက်ပါနေ့အလံပြူထောင်ပြီးတော့ဟိုလက်နဲ့ချညာခံတာပေါ့နော်ဟုတ်ကဲ့တော့ဘာမကြည့်ခုခံလို့လည်းမရအောင်နောက်ဆုံးတော့သမီးကစုတွေပါပါတဲ့ခါကျတော့အတွက်နဲ့ချလိုက်။အဲနည်းနည်းတော့အများကြီးပဲ။ဟိုကဘယ်လိုပြောမလဲ။ဒီဟာကနောက်တော့တူလောင်ကိုတော်ကြီးလို့ဖြစ်နေတာလေ။အဲဟိုနည်းနည်းတူလောင်ကိုတော်ကြီးလို့အဲ့ဒီခုလုံးရလိုက်တဲ့ခါကျတော့နည်းနည်းကအများကြီးပဲ
။ညနေပိုင်းရောက်တဲ့အထိမြဝတီမြို့ရဲ့နေရာအတော်များများကိုထိမ့်ချုပ်ထားနိုင်ပြီးတော့မြို့ကန်တွေအထိမနာအောင်ထိမ့်သိမ့်သိမ့်သိမ့်နဲ့လှုပ်ဆောင်နေတယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကပြောပါတယ်။
အတင်းဝင်တိုက်လိုက်ရင်မြို့ကိုကော့ကရိတ်မြို့ကိုသင်္ကန်းလာယူပြီးတော့ကျွန်တော်တို့အတင်းဝင်မတိုက်တာလည်းဖြစ်တယ်ကော့ကရိတ်မြို့ကိုတမျိုးလုံးကိုမိလောင်ပုံနဲ့ကျဲပြီးတော့မြို့ကိုမိရှူလိုက်တော့မြို့နယ်လူထုကိုလည်းလူသားတိုင်းနေနဲ့အုံပြုမယ်ပေါ်တာဆွဲမယ်မြို့ဟိုဟိုလာပေါ့ဒီအိုးအိမ်အဆောက်အုံမျိုးနဲ့မိလောင်မိတင်ချို့မယ်ဒီလိုနေသားမျိုးတွေနဲ့သူတို့ကလုပ်တော့မှာ
ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးရအချက်အချာတဲ့မြဝတီမြို့မှာတော့လက်တလောအင်တာနက်လိုင်းတွေဖုန်းလိုင်းတွေပြတ်တောက်နေပြီးမြောက်ရီမြို့ကန်တွေကတော့စိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေပါတယ်ရှင်
။ဒ ိုက်ပွဲပြင်းထန်နေတဲ့မြောက်ပြည်မြို့ကနောက်ဆုံးအခြေအနေကိုမဲအေးမှသတင်းပေးပို့ခဲ့တာပါအခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးပါမယ် Frontier မြန်မာဝိုင်းတော်သားတွေတင်ဆက်တဲ့ဒုသက်အစီအစဉ်ကိုအရင်ဆုံးကြည့်ရအောင်ပါမြန်မာနိုင်ငံမှာအစ္စလမ်ဘာသာကိုးကွယ်သူတွေခွဲခြားဆက်ဆံခံနေရတာနဲ့အခွင့်အရေးဆုံးရှုံးနေရတဲ့အပေါ် Frontier မြန်မာဝိုင်းတော်သားတွေက VUE ကိုပေးပို့တဲ့ဒုသက်အစီအစဉ်မှာတင်ဆက်ထားပါရရှင
်ဘရောဆင်းပြောင်းမယ်ဆိုတဲ့အလိုက်ကဲဒီမှာဒီနေ့လူကိုအစ္စလမ်ဘာသာကိုပြောင်းပလိုက်တယ်ပေါ့
ကာကစီကပူဘာလူမျိုးလဲဆိုတော့လူမျိုးတစ်မျိုးကသူ့ပတ်ဖို့တတ်မှတ်လို့ရတယ်
မွတ်စလင်တွေဟာမြန်မာနိုင်ငံကအုပ်ချုပ်ရေးရန်နေရာရဲ့လုပ်ငန်းစဉ်တွေမှာခွဲခြားဆက်ဆံခံနေရတာကြားခဲ့ပါပြီ။ဒါပေမဲ့ဒိုးအတန်နဲ့စကားပြောခဲ့တဲ့မွတ်စလင်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့ဆေးရနာတိမ့်လိုက်ကြတဲ့ကအခြေအနေတွေကပိုဆိုးလာပြီးအဲ့ဒီတရားမျှတမှုမရှိတဲ့ကိစ္စတွေကိုတိုင်ကြားလို့မရဖြစ်နေတယ်လို့ဆိုကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်ဆောင်းပါးကိုတော့ဒိုးအတန်ရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အသံတွေကိုပြောင်းလဲအသုံးပြုထားပါရစေရှင်။
အခုမြန်မာလူမျိုးအစ္စလာမ်ဘာသာဆိုတဲ့နေရာမှာဒီအတိုင်းရေးပြပါမယ်တလုံးတစ်ဘာသာမှာမပြောပါဘူးလို့ဒုကူစီကအကျဉ်းချင်းဂရိပီပြီးပြီးတော့တကယ်ဆိုရင်တော့ဘရောင်စင်းပြောင်းမယ်ဆိုတဲ့အလိုက်ကဲချိန်မှာအိန္ဒိယလူမျိုးအစ္စလာမ်ဘာသာလို့ပြောင်းပလိုက်တယ်ပေါ့ဒါကျွန်တော်ကိုယ်တိုင်ကြုံတွေ့ရတဲ့အတွေ့အကြုံပေါ့အတင်းအဓမ္မဒီဟိုပေါ့လည်လည်ပြီးတော့ပြောင်းတယ်လို့တော့ပြောလို့ရတယ်ကြာဒီတုံးကျင်တော့ပြေးပြီးတော့တကယ်တမ်းထွက်လာတော့ဂျင်နီယာအစ်စလာမ်လို့ထွက်လာတယ်။ပြီးလို့ရှိရင်ငါကအဟောင်းကိုမြင်းတားပြီးတော့စက်ချီဖြတ်ပြီးတော့ပြန်ပေးလိုက်တယ်ပေါ့
။ဦးပြည့်စုံကရန်ကုန်မြို့ကအသက်40ကျော်အရွယ်အစ္စလာမ်ဘာသာဝင်တစ်ယောက်ပါ။သူ့မှာမိသားစုရှိပြီးအသေးစားစီးပွားရေးလုပ်ငန်းတစ်ခုကိုလုပ်ကိုင်နေပါတယ်။သူ့ဘိုးဘေးတွေဟာရှေးမြမာဘီရင်တွေလက်ထက်ဖြစ်တဲ့14ရာစုမှာစခဲ့တဲ့အင်းဝါခက်ကလေးကမြန်မာနိုင်ငံမှာနေထိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လအနေငယ်တုန်းကတော့သူဟာလောက်ဝကလို့ခေါ်တဲ့မြို့နယ်လူဝင်မှုကြီးကြပ်ရေးရုံးတစ်ခုကိုသွားခဲ့ပါတယ်။လက်ရှိမှာစစ်ကောင်စီက electronic သက်သေခံ EID စနစ်တွေကိုအသက်သွင်းနေပါတယ်။ပြည်သူတွေအနေနဲ့နိုင်ငံကူးလက်မှတ် passport ရဖို့အတွက် electronic သက်သေခံကတ်ခေါ် smart card လိုပြီးတော့အဲ့ဒီ smart card အတွက် EID စနစ်မှာအိမ်တော်သူစီရင်တွေကိုစီစစ်ကြရပါတယ်။ဥပြည်ဆောင်ရဲ့အိမ်တော်သူစီရင်မှာသူ့ကိုပမာလူမျိုးအစ္စလာမ်ဘာသာဝင်လို့ဖော်ပြထားခဲ့ပေမဲ့EID စနစ်မှာတော့အိန္ဒိယလူမျိုးအစ္စလမ်ဘာသာဝင်လို့လာဝကအရာရှိတွေကပြောင်းလဲလိုက်ပါတယ်။သူတို့ရဲ့သဘောထားအပေါ်သူတုံ့လောက်ခဲ့ရပါတယ်
။သူကဘာသာပြောလဲဆိုတော့မဟုတ်နဲ့သက်ပေးဘူး။မဟုတ်တယ်မှာကအိန္ဒိယသက်ပြောင်းပြီ။ပြောင်းဖို့မဟုတ်လည်းပြောင်းမယ်ဆိုတာဒီကောင်။ဒီကောင်ကလည်းဒီကောင်ကလည်းပြောင်းပြီ။သူတို့ရဲ့လက်ရှိလာဝကရဲ့ပတ်လုံးဆောင်နေတဲ့အခြေလို့ပဲလုပ်မှု။
အစ္စလမ်ဘာသာဝင်တယောက်ဖြစ်တယ်လို့လူခွန်ရေးတက်ကြွလှူရှားသူတယောက်လည်းဖြစ်တဲ့ကိုရဲဦးကတော့အခုလိုခွဲခြားဆက်ဆံမှုတွေဖြစ်နေတာဟာလက်ရှိကျင့်သုံးနေတဲ့1982နိုင်ငံသားဥပဒေကြောင်းလို့ဆိုပါတယ်ဒီဥပဒေဟာနိုင်ငံတကာလူခွန်ရေးစံနှုန်းတွေနဲ့မကိုက်ညီဘူးလို့ဝေဖန်တာတွေကြဲကြဲပြန့်ပြန့်ရှိခဲ့ပါတယ်အဲ့ဒီဥပဒေဟာနိုင်ငံသားဧည့်နိုင်ငံသားနဲ့နိုင်ငံသားပြုဝင်ရသူဆိုပြီးအမျိုးအစား၃မျိုးခွဲခြားထားပါတယ်အဲ့ဒီထဲမှာနောက်ဆုံးနှစ်မျိုးကနိုင်ငံသားအခွင့်အရေးနည်းနည်းပဲရကြပါတယ
်။လူ့ကိုယ်ရေးရှုတော့ကနေတုံ့တရလို့ရှိရင်တော့ဗျာ။နံပါတ်၁ကဗျာဒီ1982ဥပဒေကိုနိုင်ကလူ့ကိုယ်ရေးကိုချိုးဖောက်ဖို့အတွက်ကိုရည်ရချက်ရှိရှိနဲ့လုပ်တာလည်းဥပဒေပဲ။ဘာလို့လဲဆိုရင်နိုင်ငံသားပါတော့မှအမျိုးအစားကိုသုံးမျိုးခွဲပလိုက်တာလေ။နိုင်ငံသားတရားဖြစ်ဖို့ကတိုင်းရင်းသားပေါ်မှာခြေခံရတယ်။နော်။ပြီးတော့နံပါတ်၁ကကာကစီကကိုဘာလူမျိုးလဲဆိုတော့လူမျိုးတစ်မျိုးကသူ့ဘာသူ့တတ်မှတ်လို့ရတယ်။သူ့ဘာသူ့တတ်မှတ်ပိုင်ခွင့်ရှိရမယ်ဒါလူ့ကိုယ်ရေးပဲ။တော်ဘူးကိုရာကရှင်ကုနိုင်ကလက်မခံတဲ့လူမျိုးဟိုကိုရာကရှင်ကုနိုင်ကတိမမပြုတ်ဆိုတဲ့လူမျိုးသူတို့ကအတင်းပေးရဆိုကြတာဒါကလူတယောက်ရဲ့လွတ်လပ်စွာနောက်ခိုင်းပိုက်ခွေလွတ်လပ်စွာယုံကြည်ခွေအဲ့ဒါတွေကိုချိုးဖောက်လိုက်တာပဲ
မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်နေရာမှာမွတ်စလင်တွေကိုခွဲခြားဆက်ဆံတာကအသေးစမ်းတော့မဟုတ်ပါဘူးဒါပေမဲ့ဒုအတန်ကစကားပြောခဲ့တဲ့သူတွေကတော့2021 February အာနာသိမ့်မှုအပြီးမှာအခြေအနေတွေပိုဆိုးလာတယ်လို့ဆိုကြပါတယ် တက်ကြွလှူရှားသူတွေကလည်းပြီးခဲ့တဲ့အရက်သားအစိုးရလက်ထက်မှာတော့ငါအ ਨੇ စုံတော့အဲ့ဒီခွဲခြားဆက်ဆံမှုတွေကိုတိုင်ကြားလို့ဒါမှမဟုတ်အယူခံတင်လို့ရသေးတယ်လို့ဆိုပါတယ်။ဒါပေမဲ့အခုတော့မဖြစ်နိုင်တော့ပါဘူး။မင်းအောင်ကရန်ကုန်မြို့ကစင်ကြေဖုံးရက်ခွက်တစ်ခုမှနေတာပါ။သူနဲ့သူ့အမျိုးသမီးရဲ့မိဘဘိုးဘွားတွေဟာကိုလိုနီခေတ်ကတည်းကမြန်မာနိုင်ငံမှာနေခဲ့ကြတာပါ။သူ့မှာသားသမီး3ယောက်ရှိပါတယ်။နှစ်ယောက်ကအသက်20ကျော်အရွယ်ဖြစ်ပြီးတော့အငယ်ဆုံးကတော့18နှစ်ပါ။သူတို့ဟာ2021နှစ်လယ်ပိုင်းမှာမှတ်ပုံနေခဲ့ရဖို့ရှောက်ထားခဲ့ကြပါတယ်။3နှစ်ကြာပါပြီ။သူတို့အခုထိမရကြသေးပါဘူး။နိုင်ငံသားအများစုကအဲ့ဒီမှတ်ပုံတင်ခဲ့ရဖို့လနည်းနည်းပဲကြာတာပ
ါနေပြီးတော့တင်သားတာမကြသေးဘူးသူတို့စကားတော့ရှင်းဟိုအမိန့်စာမကြဘူးပေါ့အဲခုံနံပါတ်မကြသေးဘူးနေပြီးတော့နေမပါလို့ပဲဟိုဘာတွေပြင်ဆင်ဝင်လို့ပြီးတယ်အဲ့လိုတစ်ခါသွားရင်တစ်ခါသွားရင်တစ်ခါအကြောင်းမျိုးစုံပြန်အချိန်ဆွဲတာပေါ့
မှတ်ပုံတင်ဟာမြန်မာနိုင်ငံကနေစဉ်ဘဝမှာအရေးပါနေပါတယ်လူငယ်တွေရစစ်ကောင်စီကိုအင်တိုက်အားတိုက်ခုခံဆန့်ကျင်နေခဲ့ကြတဲ့အတွက်စစ်ကောင်စီကစစ်ဆေးရေးဂိတ်တွေမှာလူငယ်တွေကိုတန်တရားနဲ့ဆက်ဆံလေးရှိပါတယ်။မှတ်ပုံတွေမပြနိုင်တဲ့သူတွေကိုငွေညှစ်တာ၊ချိမ့်ချောက်တာ၊ရိုက်နှက်တာတွေလုပ်တတ်ပါတယ်။သူ့သားသမီးတွေဟာမှတ်ပုံတွေမရှိတဲ့အတွက်ပညာရေးအလုပ်ကံရဖို့နဲ့ခရီးသွားလာရမှာအခက်အခဲတွေရင်ဆိုင်နေရတယ်လို့ဦးမင်းအောင်ကပြောပါတယ်။
အလုပ်လုပ်ရင်မှတ်ပုံတွေအဓိကကျတယ်ပြီးတော့အလုပ်ရှင်တွေကလည်းဘာသာလူမျိုးခွဲခြားတယ်။မှတ်ပုံတွေမရှိရင်နေနေလာတာနေပြီးနေကလားဆိုရင်နေရာမပြေးခြင်းဘူးအခက်ကြီးမှုတော့ကလာကုမ္ပဏီမှာတော့ရှောက်တော့လေထိုးနီးလကောင်တိုင်းပဲအဲသူကလည်းဟိုရှင်းရှင်းပြောရရင်ဟိုကြောက်ကြရားတွေရှိတဲ့အခါကျတော့အာမခံဘူးလို့အာလို့အဲ့လိုမျိုးတွေရှိကြတာပေါ့
စစ်တပ်ကရေးဆွဲခဲ့ပြီးတော့စစ်ကောင်စီကလက်ရှိအချိန်ထိလက်ခံကျင့်သုံးနေသေးပဲလို့သူတို့ကိုယ်တိုင်ထုတ်ပြောထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း၈ပုံမှန်348မှာနိုင်ငံတော်သည်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်၏မြေကြီးနိုင်ငံသားကိုမျှလူမျိုးဇာတိကိုယ်ွယ်ရာဘာသာယာရုဌာနန္တရအစဉ်အတန်းရင်ကျေးမှုအမျိုးသားအမျိုးသမီးဆင်းရဲချမ်းသာတို့ကိုအကြောင်းပြု၍ခွဲခြားမှုမရှိစေရလို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့တကယ်တမ်းမှာတော့ဥပြည့်စုံတို့လိုလူတွေဟာသူတို့ရဲ့တိုင်းရင်းသားအဖြစ်ကရုပ်သိမ်းခံလိုက်ရပြီးမွတ်စလင်အများပြားဟာအစိုးရရုံးတွေမှာအလွန်အမင်းကြံ့ကြာမှုတွေလက်ငွေတောင်းခံမှုတွေနဲ့နှိမ်ချဆက်ဆံခံရတာတွေကြုံနေရပါတယ်။မနန္နာကမြန်မာပြည်တောင်ပိုင်းကပြည်နယ်တစ်ခုမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်အမျိုးသမီးတစ်ယောက်ပါသူ့မိတ်ဆွေတွေအကူအညီတောင်းလို့မြို့နယ်လဝကရုံးနဲ့နိုင်ငံကူးလက်မှတ်ထုတ်ပေးရေးရုံးတွေကိုမိတ်ဆွေတွေနဲ့အတူဒီနှစ်အစောပိုင်းကသူရောက်ခဲ့ပါတယ်အဲ့ဒီမှာဝန်ထမ်းတွေရဲ့အစ္စလမ်ဘာသာဝင်တွေကိုခွဲခြားဆက်ဆံမှုနဲ့သူကြုံတွေ့ခဲ့ရပါတယ်
အရန်ဟိုပြောလဲမျက်နှာကြောကစတင်းပြီးတော့စကားပြောဟောက်ပြီးတော့ပြောတယ်ဟိုလူမျိုးချင်းခေါ်ပါသွားအဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေနဲ့ဆက်ဆံနေဒီလူတွေကတော့ဟောက်လို့ရတယ်ပြောလို့ရတယ်ဆိုပုံစံမျိုးတွေဖြစ်နေတာဘက်စဘောကြီးဘုံမှနေမဟုတ်ဘူးမပေါ့နေမှလည်းအိတ်တန်းပဲဟိုလူတွေကိုစုတ်အောင်ဖျက်ချောက်လိုက်နံပါတ်1အချက်ကအဲနံပါတ်2အချက်ကကြတော့ဘာလဲဆိုတော့ပတ်စံ
မြန်မာနိုင်ငံကအစ္စလမ်ဘာသာဝင်တွေဟာရှေးဘီယင်ခေတ်တွေကတည်းကနေထိုင်ခဲ့ကြသလိုလွတ်လပ်ရေးတိုက်ပွဲမှာလည်းအတူတကွပါဝင်တိုက်ခိုက်ခဲ့ကြသူတွေရှိပါတယ်။ဒါ့အပြင်1988ရေးတော်ပေါ်လက်ရှိနှွေးဦးတော်လှန်ရေးစတဲ့တိုင်းပြည်ရဲ့အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီအရေးလူ့အခွင့်အရေးတိုက်ပွဲတွေမှာလည်းပါဝင်ခဲ့ကြပါဝင်နေကြဆဲပါ။မြန်မာနိုင်ငံမှာမွေးဖွားကြီးပြင်းလာတဲ့မွတ်စလင်တွေကမြန်မာနိုင်ငံကိုသူတို့အိမ်သူတို့ကိုသူတို့မြန်မာနိုင်ငံသားအဖြစ်သတ်မှတ်ထားကြသူတွေပါ။ဒါပေမဲ့လည်းတကယ်တမ်းမှာဥပြည့်စုံလူတွေဟာသူတို့ဇာတိမျိုးရိုးနဲ့ဆိုင်တဲ့သူတို့ရဲ့ကိုယ်ပိုင်လက္ခဏာကိုအုပ်ချုပ်ရေးရန်ထဲမှာပါဝင်သူတွေကပြောင်းလဲလိုက်တာခံလိုက်ကြရပါတယ်သူတို့ကိုသူတို့လုံးဝမရင်းနှီးတဲ့လူမျိုးတစ်မျိုးအဖြစ်သတ်မှတ်လိုက်ပါပြီဥပြည့်စုံကတော့အနာဂတ်ဒီမိုကရေစီအစိုးရလက်ထက်မှာဒီကိစ္စတွေပြောင်းလဲတိုးတက်လာလိမ့်မယ်ဆိုတော့ညှော်လင့်ချက်တစ်ခုပဲထားနိုင်ပါတော့တယ
်လူမှုစုအစုံကောနော်ဒီကောက်ပေါ်ရတော့လကောင်တက်လာမယ်ဆိုတာတကယ်ရကြဒီမူဝါဒတွေဒီဥပဒေတွေဒီခွဲခြားမှုတွေကိုဆက်လက်လက်ခံမလားပြင်ဆင်မလားဆိုတဲ့ပုံမှာမူတည်ပြီးတော့ကျွန်တော်တို့ရဲ့အနာဂတ်ကဟိုပုံပေါ်လာမယ်လို့ညွှန်ပါတယ်ကျွန်တော်တို့ကဒီမြန်မ အင်ဝါကိကလေးကရှိကြတယ်ဆိုတော့နှစ်လင်းရရဆင်းရဲမပြတ်ချီကြနေတိုင်းရတဲ့လူတွေအနေနဲ့ပြောလို့ရှင်တော့ဟိုတန်းတူညီမျှမှုတစ်ခုတော့ကျွန်တော်တို့ကလုပ်ရှင်တော့
ဒုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေ VOA ကိုပေးပို့တင်ဆက်တဲ့ဒုတန်အစီအစဉ်ကိုတင်ဆက်ပေးကြတာပါရှင်။အခုဆက်ပြီးတော့ဦးတင်မောင်တန်းပုံမှန်တင်ဆက်ပေးနေတဲ့ Democracy လူခွေရင်းနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုလည်းတင်ဆက်ပေးပါအောင်မယ်။လူမျိုးရေးပြပခရီဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာအားလုံးအတူရှင်တွဲနေထိုင်နိုင်ဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေရဲ့တောင်းဆိုချက်တွေနဲ့အမျိုးဘာသာသာသနာအဖွဲ့တွေရဲ့စိုးရင်ချက်တွေကိုဖြည့်ရှင်းပေးနိုင်မဲ့လိုရက်တွေတူညီနေပါလားတရုတ်နိုင်ငံရှင်ကျန်းတက္ကသိုလ်ပါမောက်ခဒေါက်တာမျိုးနိုင်နဲ့ဦးတမောင်တန်းကဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ပြထားပါရဲ့ရှင်
ရင်ကြွေလူမျိုးမပြုတ်လူမျိုးမလူမျိုးပြုတ်ကြီးဆိုတဲ့အဆိုမြမမရှိပါလေ။တပင်းဝင်တော်မေဦးမြဲကဒီစကားကိုစပြီးပြောခဲ့တယ်လို့မှတ်သားဖို့ပါလေ။တပင်းဆိုတော့မုံရတယ်မုံဝါသားပေါ့နော်။ဒီယူဆကကဘာလက်ရှိလက်ရာစောနိုင်ငံရေးမှာ Great Replacement Conspiracy Theory ဖြစ်နေဖြစ်စားလာပါလေ။ဒီယူဆရဲ့အနေအချီးပါပုံကိုကုလသမဂ္ဂလူခွေဆရာမဟာမင်းကြီးဘောကတက်မတ်စတာ၄ရက်နေတော့ပြောခဲ့ပါဘူး။ဒီယူဆကြောင့်မို့မတ်စတာ၉ရက်နေဒီမိုကရေစီလွတ်ခွင့်ရင်းနဲ့ခေတ္တကဘာစီစဉ်မှာဒေါက်တာမျိုးနိုင်ကိုမင်းများတူကြခဲ့ပါလေ။ဒီဘက်မှာတော့မဟာလူမျိုးမျိုးကိန်းအယူဆနဲ့မြန်မာစစ်တပ်နိုင်ငံရေးဒီကနေ့ဆက်နွယ်လာတဲ့ရိုဟင်ဂျာပြဿနာအကြောင်းဆွေးနွေးတင်ပြကြပါမယ်။ဒီဘက်မှာလည်းဆွေးနွေးပေးမဲ့သူကတရုတ်နိုင်ငံရှင်ချက်တက်ကသူတင်တာတွဲဖက်ပေါ်မောက်ကဒေါက်တာမျိုးနိုင်ဖြစ်ပါလေ။မင်္ဂလာပါဆရာကြီ
းမင်္ဂလာပါဆရာ
ကျွန်တော်တို့ဒီမဆာလာလက်ထက်မှာလည်းပဲပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့ကနိုင်ငံကြီးတွေ့ရကြမှာနေရတယ်အိန္ဒိယတရုတ်နောက်ပြီးလူကြီးတော်တော်များတဲ့သန်းနေရာကျော်ရှိတဲ့ဘင်္ဂလားဒေ့ရှ်နော်ပြောရမယ်ဆိုရင်လူကြီးအားဖြင့်ပေါင်းလိုက်မယ်ဆိုလို့ရှိရင်တန်ပေါင်း 3,500 ကျော်ဂျာထဲမှာကျွန်တော်တို့ကရောက်မြန်မာနိုင်ငံကအဲ့ဒီလိုဒီလူမျိုးမျိုးသွားနိုင်တဲ့ကိန်းရှိတယ်ဆိုတော့ယူဆနဲ့ဆက်နွယ်ပြီးတော့အဲကျွန်တော်တို့ကြုံရတာကတော့မွတ်စလင်တွေပေါ်ဖွဲ့ချဆက်ဆံနေမှုပေါ့နော်ဒါကနောက်ပိုင်းမှာကျွန်တော်တို့တွေ့တာဆိုတော့မွတ်စလင်လူဦးရေတိုးလာပြီးလွှမ်းမိုးနိုင်တာအကြောင်းမို့လို့အဲကျွန်တော်တို့ဗုဒ္ဓဘာသာဟာတခါကအာဖဂန်နစ္စတန်နဲ့အင်ဒိုနီးရှားမှာလို့ထွန်းကားခဲ့ပြီးမြောက်ဆုံးသွားမှာကိုလည်းစိုးရိမ်လာကြတာဟိုကျွန်တော်တို့သွားပြီးတော့တွေ့ရတယ်ဆိုတော့တကယ်လက်တွေ့ကြည့်လိုက်တဲ့အခါမှာပေါ့ဆရာဘလို့များတော့တွေ့ရပါဘူ
းကျွန်တော်တို့မြန်မာပြည်တခုတည်းဒါကိုဒီကိစ္စကိုစိုးရင်လာမဟုတ်ဘူးကဘာမှလည်းဒီကိစ္စကိုလည်းစိုးရင်တဲ့နိုင်ငံတွေတော်တော်များများရှိကြတယ်လူဦးရေများတာလားမှန်တယ်ဒါပေမဲ့အကုန်လုံးလည်းများတာမဟုတ်ဆရာချို့နေရာမှာများတယ်ချို့နေရာမှာနည်းတယ်နောက်ပြီးတော့လူတွေစိုးရင်တာစိုးရင်လွန်တာပေါ့ဆရာစိုးရင်လွန်တာကဒီ exaggerated ဖြစ်တယ်ဒီဟိုချက်ကားထားတယ်လည်းပါတာ
ဆိုတော့ဒီလိုပြဿနာမျိုးကိုမူဝါဒအနေနဲ့စဉ်းစားလို့ရှိရင်ဘလို့သုတေသနတွေနဲ့ကျွန်တော်တို့ချိန်ထိုးစဉ်းစားတာသင့်မယ်လို့ဆရာထင်ပါတယ
်။ तू ကနှစ်ပိုင်းရှိတာပေါ့နှစ်ပိုင်းရှိတယ်ဆိုတာ तू ရဲ့မွေးနှုံများတာမွေးနှုံမြင့်တယ်ဒီ fertility rate ဆိုတာမြင့်တာနောက်တစ်ခုကျတော့ဒီအပြင်းအထန်ဝင်လာတဲ့လူကြီးအဲ့ဒီနှစ်ပိုင်းရှိတယ်နှစ်ပိုင်းရှိတယ်ဆိုတော့ဖြည့်ရှင်းတဲ့အခါကျရင်ဒီအခြေအနေပေါ်မူတည်ပြီးကျွန်တော်တို့ကမူဝါဒကိုချမှတ်ရမှာချမှတ်တဲ့အခါကျရင်အမနေဆက်မှာဖြည့်ရှင်းတဲ့နီးနဲ့ပြည်တွင်းမှာဖြည့်ရှင်းတဲ့နီးကတော့တူမှာမဟုတ်ဘူးဒါနဲ့ဘာဖြစ်လို့လဲဆိုတော့ပြည်တွင်းမှာရှိနေတဲ့လူကဒီ immigration ပြဿနာကသူ့မှာရှိမှာမဟုတ်ဘူးကြီးမှာမဟုတ်ဘူးရှိရင်လေနောက်တစ်ခုကျွန်တော်ဒီမှာအလေးနဲ့ပြောချင်တာဘာလဲဆိုတော့ဒီလို policy ထုတ်တဲ့ခါကျရင်နိုင်ငံတကာလုံထုံးလုံနီးကိုတော့ကျွန်တော်တို့လိုက်နာမှာဖြစ်မယ်မလိုက်နာရင်ဟိုပြဿနာမပြေလည်သွားဘဲနဲ့ဟိုရှုပ်ထွေးသွားတယ်ဟိုရှုပ်ထွေးပြီးတော့ဟိုပေါ့ကျွန်တော်တို့ကဒီလက်တွေ့မကျတဲ့နီးကြီးလုံမိနိုင်တာပေါ့စ
ဆိုတော့ဆွမ်းနာဆရာဒီလူရည်တိုးဝမှုနှုန်းကျွန်တော်အင်္ဂလိပ်လိုပြောမယ်ဆိုလို့ရှိရင်တော့ fertility rate ပေါ့နော်ဒီ fertility rate ရဲ့သူတင်နာတွေမှာဟောဘယ်လိုသွားတွေ့ရလဲ
နံပါတ်1ချက်ကတော့ဒီဆင်းရဲမွေးတည်မှုပဲဆင်းရဲမွေးတည်မှုဟာ လူကစင်းရဲလေဒီကလေးပုံမွေးလေပဲသူတို့မြင်တာဒါကြောင့်မို့ခုနကပြောတဲ့မွတ်စလင်နိုင်ငံတွေကြည့်မယ်ဆိုရင်လည်းမွတ်စလင်ကအမျိုးမျိုးရှိတာကိုဆရာချို့ချမ်းသာတဲ့မွတ်စလင်တွေရှိတယ်စင်းရဲတဲ့မွတ်စလင်တွေရှိတယ်မအာရပ်မွတ်စလင်တွေဆိုရင်သူတို့ကချမ်းသာတယ်ဒါပေမဲ့ဟိုအာဖရိကဟိုဒီအနောက်အာဖရိကနိုင်ငံတွေဆိုရင်သူတို့အရက်စင်းရဲတယ်စင်းရဲတော့သူတို့မှာအဓိကကဘာမှာဒီ fertility rate အများဆုံးကလည်းအဲ့ဒီစင်းရဲတဲ့အာဖရိကနိုင်ငံတွေကလာတာဆရာမနေကာတို့ပြောဆိုရင်အမျိုးသမီးတစ်ယောက်ကို8ယောက်တော့မွေးတယ်သူကခရီးကကဘာမှာအမြင့်ဆုံးပဲနောက်ပြီးတော့နောက်ထပ်အဲ့ဒီစေနိုင်ငံကိုကြည့်လိုက်ကဘာမှာတောက်ပွားနှုန်းအမြင့်ဆုံးစေနိုင်ငံကိုကြည့်လိုက်ရင်လေအဲ့ဒီအာဖရိကနိုင်ငံတွေစင်းရဲတဲ့နိုင်ငံတွေဖြစ်နေတယ်အဲ့မှာတော်ပြီးတိုက်ဆိုင်တာကဘာလဲဆိုတော့သူကလည်းမွတ်စလင်ဖြစ်နေတာဖြစ်တယ်နောက်ပြီးတော့ဒီယဉ်ကျေးမှုနဲ့လည်းဆိုင်ယဉ်ကျေးမှုမှာအချို့ကခလေးမွေးတာကိုအားပေးတဲ့ယဉ်ကျေးမှုရှိခလေးများရမယ်မိသားစုဆိုတာကြီးရမယ်ဆိုတော့ဆွဲလဲရှိတယ်နောက်ပြီးတော့ဒီခလေးမွေးဖွားနှုန်းကိုထိန်းချုပ်တာတွေကိုအားမပေးဘူးဘာသာရေးရဥပမာဟိုတရေတားစီလို့ပါလို့ဆိုရင်သူကသုံးခွင့်မရှိဘူးနော်ဘာနဲ့ဆိုင်လဲဆိုတော့ဒီကလေးမွေးဖွားနှုန်းကဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့လည်းဆိုင်အမျိုးသမီးတွေရဲ့ဒီစီးပွားရေးလူမှုရေးပညာရေးပေါ့ဆရာရဲ့ကျန်းမာရေးဒီအခွင့်အရေးတွေသူတို့ဘယ်လောက်ရလဲဆိုတော့ပုံမှန်မြူကြီးတယ်ပညာတက်တဲ့ main ကလေးကအမျိုးသမီးကကလေးနဲသွားတယ်သူမှအလုပ်လုပ်ပညာတက်တယ်သူကကလေးနဲသွားနော်အမျိုးသမီးကအလုပ်လုပ်ရင်ကလေးနဲသွားပြန်ဆိုအဲ့ဒီမှာဒါတွေအားလုံးကဒီ socio economic လူမှုရေးစီးပွားရေးဆိုင်ရာအချက်တွေကဆက်ဆက်နေတာပေါ့ဆရာ။ခုနဘာသာရေးဆိုတာလေဘာသာရေးရဲ့မူတည်ပြီးတော့အချို့ဘာသာတွေကကလေးမွေးတာကိုအားပေးတယ်။ဒါဖျားပေးတဲ့စုငါတို့ဒါကိုယူရမယ်။ကလေးမိသားစုကြီးရမယ်ဆိုအဲ့လိုမျိုး။ဒါတွေရှိတယ်ဆိုတော့ဒါကိုကျွန်တော်နားလည်ဖို့ဆိုရင်အချက်တွေအားလုံးကိုကျွန်တော်တို့ကြည့်မှရ
။ကျင်းလက်မျိုးပြသဘောအရပြောမယ်ဆိုရင
်ဆိုရင်ကျင်းလက်မျိုးပြလေကွာတယ်ဆရာ။မျိုးပြဖြစ်သွားလေကလေးမွေးဖွားနှုန်းကကျသွားလေပဲ။အဲ့တော့နောက်လူဥယျာဉ်တွေလည်းဆိုင်တယ်မြို့ပြလူဥယျာဉ်များရင်ခလီမူဖာနှုန်းကျသွားတယ်လို့သူကတွေ့ရစေသူတင်တာပါလေတိုက်ပြီးထုတ်တက်သွားရင်ခလီမူဖာနှုန်းနေတော့နောက်တော့ဖုန်းစိတ်ဝင်စားစရာကောင်းတာဖုန်းသုံးတဲ့လူများရင်တဲ့ဒီခလီမူဖာနှုန်းများသွားတယ်ပြောအဲ့သူကအဲ့ဒီအချက်ကနည်းနည်းနည်းနည်းရှုပ်ထွေးနေတာပေါ့ဆရာရဲ့လို့ဆိုတော့ဖုန်းသုံးတဲ့အခါကျရင်ဒီ main ကလေးတွေလူငယ်တွေကဒီသားသားမွေးတဲ့ကိစ္စကိုစိတ်ဝင်စားပြီးတော့သူတို့အဲ့ဒီမှာလက်တက်ဆန်းတဲ့ပုံစံကြီးပုံများလာနိုင်တယ်ပြောတယ်ဒါဘာနဲ့ဆိုင်လဲဆိုတော့ပညာရေးနဲ့လည်းတွားပြီးသက်ဆိုင်တယ်ပညာမတက်တော့လေအဲ့လိုဖြစ်တာပေါ့ဆရာရှေ့ရေးမတွေးတာတွေပါဆိုတော့အဓိကပြောချင်တာကတော့ခုန fertility rate တားပွားနှုန်းဟာအများကြီးဒီမှာအကြောင်းအချက်တွေရှိအဲ့တော့ကျွန်တော်ဒါကိုဖြည့်ရှင်းမယ်ရင်ဆိုင်မယ်ဆိုရင်ဒီအကြောင်းအချက်တွေအားလုံးကိုစုံစုံငင်းငင်းကြည့်ဖို့တော့လိုရစေကိုနဲ့သက်ဆိုင်တဲ့အချက်လက်ပြီ
းရတဲ့နှစ်ပိုင်းတွေပေါ့နော် ERV နော်တရင် yes ဆောင်းမားတွေမှာလည်းတွေ့ရတယ်တခြားနိုင်ငံခြား the god tribune လို့မှာလည်းတွေ့ရတယ်ရိုင်ဂျာဒီရဲ့စခန်းမှာကလေးမွေးဖွားမှုတော့အရန်တက်လာတတိပြောလို့ရှိရင်လက်ရှိဖြစ်ပြနေတာဒီအကုန်လုံးကလူကြီးတို့ဘွားဆရာဖြစ်မနေဘူးလားဆရာ
ဟုတ်ကဲ့ဒီအခြေအနေတွေကတွန်းပို့တာပေါ့ဆရာသူတို့ကလူဦးရေများလောင်သူတို့ကရွေချက်ရှိရှိဓာကြီးကိုလုတ်တယ်လို့ကျွန်တော်ကတော့မယူဆဘူးအခြေအနေတွေကြောင့်ခုနပြောတဲ့အခြေအနေတွေကြောင့်သူတို့ကဒီလူကြီးတိုးပွားလာတာပေါ့ဆရာများလာတာဟိုအကြံနဲ့တိုးွားတယ်လို့တော့ကျွန်တော်ကမထင်ဘူးမမြင်ဘူးပေါ့ဆိုတော့ခုကြပြောတဲ့ဟာတွေကမှန်တယ်တကယ်လည်းတိုးတာဆရာမနှစ်နှစ်လောက်တွင်မှလူကြီးကျွန်တော်မမှတ်မိဘူးဥမာ9000လောက်တိုးလာတာရှိတယ်ဆိုတော့ခလေးတွေကဒီနှစ်နှစ်ယောက်ခလေးတွေ9000လောက်တော့ဖြစ်တယ်ဆိုတော့နောက်တစ်ခုကျွန်တော်ကြည့်ရမှာလူကြီးအပြင်နောက်တစ်အတော့သိဝင်လာတဲ့ဟာတွေလည်းသူတို့မှပါရင်ပါလာနိုင်တယ်တို့ပါလာနိုင်တာပေါ့ဆရာရယ်ဘာဖြစ်လို့ဒီကျွန်တော်ဒီနေဆက်တွေကဟိုဖြစ်သွားဖြစ်လာလွယ်တာ
ဒီဘူဝါရကိုချမ်းမအကောင့်ထဲပေါ်ကြတဲ့အခါပထမဦးဆုံးတော့စောစောဆရာပြောသလိုဘယ်အကြောင်းချက်တွေကဒီလူရည်တိုးပွားမှုတော့အဆုံးဖြတ်ပေးတဲ့ချက်တွေလဲဆိုတော့ပထမဆုံးသူသိနိုင်ရဖော်ထုတ်လိုက်တယ်နော်စရင်းစရာပညာအရဒါ significantly အရေးပါပါအကြောင်းရေးဖြစ်နေသလားဆိုတော့ပထမဦးဆုံးဖော်ထုတ်လိုက်တယ်ဟုတ်နေပြီဆိုလို့ရှိရင်တော့ကောင်းပြီဒါဆိုရင်ခုနပြောတဲ့စရင်းဒီစီရဲမှုကနေเนาะစီရဲမှုပပျောက်ရေးအစီအမံနေစီမံကိန်းနေရေးဆွဲကြတယ်ပြီးရင်ပညာသင်ကြားပေးဖို့ကျမ်းမာရေးတို့เนาะကျမ်းမာရေးဆောင်ရှောက်မှုတွေပေးတာတို့ပညာသင်ကြားပေးတာတို့เนาะနောက်ပြီးတော့အထီးကျန်မဖြစ်အောင်เนาะဒီဟာကိုအထီးကျန်ဖြစ်မနေအောင်เนาะတခြားပြောလို့ရှိရင်မြို့ပြတွေနဲ့ရောရှက်အောင်သွားလာနေထိုင်လို့ရအောင်မြို့မူဝါဒတွေကိုဖန်တီးကြတာပြရဒါမျိုးအဲ့ဒီကိုဖန်တီးကြလို့ရှိရင်ဒါကလူကိုရေးဖွဲ့စည်းတွေကတောင်းဆိုနေတဲ့အချက်တွေကိုဖြစ်မနေဘူးလားဆရာ
အသေးချာပဲပေါ့သူတို့တောင်းဆိုတာလည်းဒါပဲတောင်းဆိုတာပဲလေ ဒီလူဖွဲ့လူခွင့်ရေးအဖွဲ့အစည်းတွေရောနိုင်ငံတကာအတိုင်းအဝန်းအဖွဲ့အစည်းတွေရောကဒါပဲပြောနေတာပဲကျွန်တော်တို့ပြောနေတာသူတို့ပြောနေတာပြောနေกว่าပဲမယ်ဒီတစ်ခုတည်းပဲပြောနေတယ်ဆိုတော့တူတူပဲကျွန်တော်တို့ရဲ့ဥတီချက်တာ
ဟုတ်ဒါဆိုရင်ကျွန်တော်လက်ရနိုင်ငံရေးအစိုးရနာဖြည့်ရှင်းတဲ့တကယ်ပညာသဘောရဖြည့်ရှင်းရမယ့်ကိစ္စဒီလူခွင့်ရေးအဖွဲ့တွေကပြောနေတာ ਨੇ တထရာတည်းဖြစ်နေတယ်ပေါ့နော်ဒီတောင်းကနေကြည့်မယ်ဆိုရင်မြန်မာနိုင်ငံရေးကကြေကွဲစရာမကောင်းဘူးလားဆရာ
ကျေကွဲတယ်ဗောဆရာရဲ့ကျွန်တော်မဖြစ်သင့်မဲနဲ့ပြဿနာတွေဖြစ်ဒီမဆုံးရှုံးသင့်ပဲဆုံးရှုံးဆိုတော့အမှန်ဆိုရင်တော့ပို့ဒီချက်တွေတူနေတာပဲလက်တွဲပြီးလှုပ်ပြီးတော့နိုင်ငံတကာနဲ့အညီလှုပ်လိုက်ရင်ပြည်လေသွားမယ်ပြဿနာကမပြည်လေပဲပို့ခက်ခဲနေတာ
ဟုတ်ကဲ့ဘယ်နည်းတော့လို့ရှိရင်တော့ပြောပုံဆိုပုံချစ်ကပ်ပုံကွဲပြီးမယ်လှုပ်ရမယ်လှုပ်ကတော့ဒီအလုပ်ပဲဖြစ်နေတယ်အဲ့ဒီအလုပ်ကြီးကိုပဲကျွန်တော်တို့ကရံပက်အသွင်ဆောင်ပြီးတော့တိုက်ကြခိုက်ကြပြစ်ကြခိုက်ကြတဲ့ဖြစ်ရှင်းနေတဲ့ပုံစံမျိုးဖြစ်နေဒါအင်ဗရန်ကြေကွဲစရာဖြစ်ရတဲ့တစ်ခုဖြစ်ပါလေဆရာခုလိုဆွေးနွေးပြတဲ့အတွက်ကြောင့်အများကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်ဆရာဒီအရေးကြီးတဲ့ကိစ္စကိုဆွေးနွေးခွင့်ရတဲ့အတွက
်ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ရုပ်နိုင်ငံရှင်ချက်တက်ကိုသူတင်နာပြပပေါ်မောက်ကဒေါက်တာမျိုးနိုင်ဖြစ်ပါတယ်ကျွန်တော်ဒီပေါင်းလိုက်ပါ
ဒီမှာတန်ပုံမှန်တင်ဆက်ပေးနေတဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါရယ်ရှင်။ဧပြီလ6ရက်စနေညရေဒီယိုအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်။မကြခင်မှာနောက်ထပ်အပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြပေးဖို့ရှိတာမို့စောင့်မျှော်နှာစင်ပါအောင်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOE Telegram တရားဝင်စာမျက်နှာက VOE Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင် VOE သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်မင်္ဂလာညချမ်းပါရှင်ဧပြီလ6ရက်စနေည VOE Radio အစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေတိုက်ရိုက်ဖမ်းယူနိုင်လို့ရပါတယ် VOE ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်နေထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်ကြည့်ရှုလို့ရပါတယ်အခုကဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါဒီထဲကမှအာရှနိုင်ငံကြီးနဲ့ဆက်စပ်တဲ့သတင်းတွေကိုကြည့်အောင်ပါဂါဇာကိုထိုးစစ်ဆင်နေတဲ့ Israel ကိုလက်နက်ခဲယမ်းမထောက်ပံ့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်ပါတယ်စီးရီးယားမြို့တော်ဒမတ်စကတ်ဘုံကျဲတိုက်ခိုက်ခံရမှုအတွက်တေဆုံးခဲ့တဲ့အီရန်ဗိုလ်ချုပ်စာပနာကျင်းပခဲ့ပြီးလက်တုံ့ပြန်သွားမယ်လို့အီရန်ကပြောပါတယ်။ဂါဇာစစ်ပွဲအတွင်းမှာကုလသမဂ္ဂဝန်ထမ်းတွေအပါအဝင်ကူညီကယ်ဆယ်ရေးသမားတွေတေဆုံးမှုဟာ200နီးပါးရှိသွားပြီဖြစ်ပြီးတော့အစ္စရေးရဲ့စစ်ရေးမဟာဗျူဟာကြောင့်လို့ကုလသမဂ္ဂအထွေမှုချုပ်ကဝေဖန်လိုက်ပါတယ်။ဒီလိုသတင်းတွေကိုတော့ကိုစုံဘိုးကျော်ကစူးစီးတင်ဆက်ထားပါတယ်ရှင်။
ဂျနီဗာမှာပြုလုပ်နေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီညီလာခံမှာပါလက်စတိုင်းအရသားတွေရဲ့အခွင့်အရေးတွေကိုကာကွယ်နိုင်ရေးအစ္စရေးကိုလက်နက်ခဲယမ်းတွေမထောက်ပံ့ဖို့ဧပြီလ5ရက်နေ့မှာဆုံးဖြတ်တောင်းဆိုလိုက်ပါတယ်။ဂါဇာကိုရေဖြတ်တောက်တာလူသားချင်းစာနာမှုအကူအညီတွေဝင်ကွင်းမပေးတာတွေအပါအဝင်ပါလက်စတိုင်းအရသားတွေအပေါ်အခွင့်အရေးချိုးဖောက်တာတွေအစ္စရေးကမလုပ်အောင်ရည်ရွယ်တာဖြစ်ပါတယ်။အစ္စရေးကိုလက်နက်ရောင်းတာတင်ပို့တာတွေမလုပ်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအပေါ်တောင်းဆိုပါတယ်ဒီဆုံးဖြတ်ချက်ကိုအဖွဲ့ဝင်58နိုင်ငံမဲခွဲရမှာအမေရိကန်နဲ့ဂျာမနီအပါအဝင်6နိုင်ငံကကန့်ကွက်ခဲ့ပါတယ်ဘယ်ဂျီယံဖင်လန်လူဇင်ဘတ်အပါအဝင်28နိုင်ငံကထောက်ခံပါတယ်ပြင်သစ်ဂျပန်အပါအဝင်73နိုင်ငံကမဲမပေးဘဲနေခဲ့ပါတယ်2023ခုနှစ်အောက်တိုဘာလ9ရက်နေ့ဟာမတ်စ်ကအစ္စရေးကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်လူထောင်နေရာကျော်သေဆုံးခဲ့ပါတယ်။အစ္စရေးကလက်တုံ့ပြန်ဂါဇာကိုတိုက်ခိုက်တဲ့အတွက်လူပေါင်း 3,300 ကျော်သေဆုံးပြီးလူသားချင်းစာနာမှုအကူအညီတွေဆိုးဆိုးဝါးဝါးလိုအပ်နေပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးထိုးစစ်ဆင်နေတဲ့ဂါဇာအတွင်းသေဆုံးခဲ့တဲ့ကူညီရေးလုံသားအရေးအတွက်ဟာ200လောက်ရှိနေပြီဖြစ်ပါတယ်။ဒါဟာအစ္စရေးရဲ့စီးရီးသင်္ဘင်ကဗျူဟာကြောင့်ဖြစ်ရတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြီးခဲ့တဲ့ဧပြီလ5ရက်နေ့တောက်ကြနေမှာပြောဆိုလိုက်ပါတယ် ပြီးခဲ့တဲ့ဂျပန်အတွင်းကအစ္စရေးပစ်ခတ်မှုကြောင့်အမေရိကန်၊ကနေဒါ၊ဩစတြေးလျနဲ့ဗြိတိန်နိုင်ငံသားတွေပါဝင်တဲ့နိုင်ငံတကာကူညီရေးလှုပ်သား6ဦးသေဆုံးခဲ့ပါတယ်။ဒါဟာမှောင်ရင်ပစ်ခတ်ခဲ့တာဖြစ်ပြီးအမားကျူးလွန်သူတွေကိုအရေးယူသွားမယ်လို့အစ္စရေးကဝန်ခံပါတယ်။ဒါပေမဲ့ဒီလိုမှောင်ရင်ပစ်ခတ်မှုတွေကိုဖြစ်စေတဲ့အစ္စရေးရဲ့စီးရဲတင်နေကဗျူဟာကသာအဓိကပြဿနာဖြစ်တယ်လို့ကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။
Following this week's appalling killing of 7 humanitarian workers from World Central Kitchen, the Israeli government has acknowledged mistakes and announced some disciplinary measures.
ဘယ်သူကဒီမှိုင်းရင်မှုကိုကျူးလွန်နေဆိုတာကအဓိကမဟုတ်ပါဘူး။ဒီလိုမှိုင်းရင်မှုတွေကိုအချိန်ချင်းဖြစ်ပေါ်စေတဲ့ Israel ရဲ့စစ်ရေးတင်းတင်းကဗျူဟာနဲ့လုံပုံလုံးဒီမှိုင်းရင်မှုတွေကသာအဓိကဖြစ်ပါတယ်။ဓာတ်တွေကိုပြုပြင်ဖို့အတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့တကယ်လက်တွေ့မြေပြင်မှာပြေဝနဲ့ပြောင်းလဲမှုတွေဖြစ်အောင်လုပ်ဖို့ကအဓိကကြပါတယ
်။ဂါဇာမှာကူညီရေးလှုပ်သား196ဦးသေဆုံးခဲ့ပြီးကုလသမဂ္ဂဝန်ထမ်း185ဦးပါဝင်ပါတယ်။ဒီသေဆုံးသူတဦးချင်းစီအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အတွင်းမှုချုပ်ကတောင်းဆိုပါတယ်။ဧပြီလ4ရက်နေ့တုန်းကသမ္မတဘိုက်ဒင်ကအစ္စရေးဝန်ကြီးချုပ်နာတညာဦးကိုဖုံးဆက်ပြီးကူညီရေးလှုပ်သားတွေကိုတိုက်ခိုက်တာနဲ့ဂါဇာကလူသားချင်းစာနာမှုအခြေအနေတရားလုံးဟာလက်ခံနိုင်စရာမရှိဘူးလို့ပြောဆိုခဲ့ပါတယ်။အပြစ်အခတ်ရစဲဖို့အရသားတွေကိုမထိခိုက်စေဖို့နဲ့လူသားချင်းစာနာမှုအထောက်အပံ့တွေခွင့်ပြုဖို့ဝန်ကြီးချုပ်နာတညာဦးကိုတိုက်တွန်းခဲ့ပြီးအမေရိကန်ရဲ့ထောက်ခံမှုဟာဓာရီကိုလိုက်နာဆောင်ရွက်ခြင်းရှိမရှိအပေါ်မှာမူတည်နေတယ်လို့ပြောဆိုခဲ့ပါတယ်။နောက်တစ်နေ့ဧပြီလ5ရက်နေ့မှာတော့အစ္စရေးကလူသားချင်းစာနာမှုအကူအညီယာယီဝင်ခွင့်ပေးမယ်လို့ကြေညာခဲ့ပါတယ်။အိမ်ပြူတော်အမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကာဘီကကြိုဆိုကြောင်းပြောပါတယ
်။တမရကတောင်းဆိုခဲ့ပြီးနောက်တစ်နေ့မှာပဲအခုလိုလူသားချင်းစာနာမှုအကူအညီတွေဝင်ခွင့်ပေးဖို့အစ္စရေးကကြေညာတာကိုကြိုဆိုပါတယ်။အကူအညီပမာဏတိုးမြင့်ဖို့အပါအဝင်လှုပ်ဆောင်ရမှာတွေကိုအပြည့်အဝအကောင့်ထည့်ဖို့ကအရေးကြီးပါတယ်။ကျွန်တော်တို့အနေနဲ့လည်းအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ပြင်ဆင်ထားပါတယ်။
အမေရိကန်အစိုးရကတော့ပါလက်စတိုင်းအရသားတွေကိုမထိခိုက်စေဖို့အစ္စရေးကိုအကြိမ်ကြိမ်တိုက်တွန်းပါတယ်။ဒါပေမဲ့အစ္စရေးအနေနဲ့ခုခံခွင့်ရှိတယ်လို့ပြောထားပြီးငွေကြေးနဲ့လက်နက်တွေထောက်ပံ့ပါတယ်။အမေရိကန်ဟာအစ္စရေးကိုအဓိကလက်နက်ထောက်ပံ့သူဖြစ်ပြီးလက်နက်ကြီးကြီးတွေဘုံးစံတွေထောက်ပံ့ခဲ့ပါတယ်။အခုအခါ F-15 ဂျက်တိုက်လေယာဉ်တွေအစ္စရေးကိုထပ်မံရောင်းချခွင့်ပြုဖို့သမ္မတဘိုင်ဒန်အစိုးရကလွှတ်တော်ကိုတိုက်တွန်းထားတယ်လို့New York Times သတင်းစာကြီးကရေးသားထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဒမတ်စကတ်မြို့တော်မှာဘုံကျဲတိုက်ခိုက်ခံရလို့သေဆုံးသွားခဲ့တဲ့အီရန်ပိုချုပ်မိုဟာမက်ရီဇာဇဟဒီရဲ့ဇာပနာအခမ်းအနားကိုဧပြီလ5ရက်နေ့မှာကျင်းပခဲ့ပါတယ်
။ဝါအရှဟဒူအန်နမုဟမ္မဒန်အဗ်ဒူဟူဝရာဆူလ
်သူတို့ကျူးလွန်တဲ့ယာဇဝတ်မှုအတွေ့နောင်ကျင်သွားအောင်လုပ်မယ်လို့ဇာပနာအခမ်းအနားတက်ရောက်လာခဲ့တဲ့အီရန်ခေါင်းဆောင်အယာတိုလာအလီခါမေနီကပြောဆိုခဲ့ပါတယ်။အစ္စရေးကတိုက်ခိုက်တာလို့စွပ်စွဲထားပေမဲ့အစ္စရေးဘက်ကအတည်ပြုခြင်းမရှိပါဘူး။ဒါပေမဲ့အီရန်ဟာအစ္စရေးကိုတိုက်ရိုက်ဖြစ်စေ၊သွယ်ဝါရည်ဖြစ်စေတိုက်ခိုက်နေတဲ့အတွက်ကိုယ့်ကိုယ်ကိုခုခံကာကွယ်တဲ့အနေနဲ့အီရန်ကိုတိုက်ခိုက်သွားမယ်လို့အစ္စရေးဝန်ကြီးချုပ်နာတညာဦးကဧပြီလ4ရက်နေ့ကအစိုးရအစည်းအဝေးမှာပြောဆိုခဲ့ပါတယ်။အီရန်ကထောက်ပံ့တာတဲ့ Hezbollah အဖွဲ့ခေါင်းဆောင်ကတော့အီရန်ရဲ့လက်စားချေမှုဟာမလွဲမသွေဖြစ်လာမယ်လို့ဧပြီလ5ရက်နေ့ကပြောဆိုခဲ့ပြီးသူတို့ရဲ့အဓိကအရေးပါတဲ့လက်နက်တွေထုတ်မသုံးရသေးဘူးလို့လည်းပြောဆိုခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ပဋိပက္ခတွေပုံမပြင်းထန်လာမလားလို့စိုးရိမ်နေကြကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ကိုဇော်မိုးကျော်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့လေယာစီးပွားသတင်းများကိုလည်းတင်ပြပေးပါဦးမယ်။တိုက်ပွဲတွေကြောင့်လွယ်ကျယ်နေဆက်ကုန်သွယ်ရေးရပ်တန့်သွားသလိုတရုတ်နိုင်ငံဘက်မှလည်းကုန်ကားတွေပိတ်မိနေပါရဲ့။ဒီလိုသတင်းတွေအပြင်တဘက်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်အကျဘယ်လိုရှိနေသလဲဆိုတာတွေကိုတော့လေယာစီးပွားသတင်းတွေကိုစူးစီးပြီး Farmer Times Media ကတင်ဆက်ပေးထားပါရဲ့ရှင်။
လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တိုက်ပွဲတွေကြောင့်လွယ်ကျယ်နေဆက်ကုန်သွယ်ရေးရပ်တန့်သွားလို့တ တရုတ်ဘက်မှာကုန်ကားတွေပိတ်မိနေတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်။ကချင်ပြည်နယ်လွယ်ကျယ်မြို့ကိုကချင်လူမျိုးရေးတပ်မတော် KIA ကဧပြီလ2ရက်နေ့ကအပိသက်သိမ်းပိုက်လိုက်တာကြောင့်တရုတ်မြန်မာနယ်စပ်အဓိကကုန်သွယ်ရေးစခန်းတစ်ခုဖြစ်တဲ့လွယ်ကျယ်လာရင်နယ်စပ်ကုန်သွယ်ရေးစခန်းမှာကုန်သွယ်မှုတွေလုံးဝရပ်တန့်သွားပြီလို့ဒေသခံကုန်သွယ်တွေကပြောပါတယ်။လွယ်ကျယ်နယ်စပ်ကုန်သွယ်ရေးရပ်တန့်သွားတာကြောင့်တရုတ်ဘက်မှာမြန်မာကုန်ကားအစီးရေရာနဲ့ချီပြီးပိတ်မိနေတယ်လို့မြန်မာပချမ်းကလွယ်ကျယ်ကိုသွားတဲ့လမ်းမတစ်ချောက်မှာလဲကုန်ကားတွေပိတ်မိနေတယ်လို့ကုန်ကားမောင်းသူတွေကပြောဆိုကြပါတယ်။ကချင်လွတ်မြောက်ရေးတပ်မတော် KIA ဟာပြီးခဲ့တဲ့မတ်လ9ရက်နေ့ကစလို့စစ်ကောင်စီစခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးလက်ရှိမှာစစ်ကောင်စီရဲ့စခန်းကြီးစခန်းငယ်ပေါင်း60ကျော်ကိုတိမ့်ပိုက်ထားတယ်လို့မြကြီးနားမြို့ရဲ့တောင်ဘက်မိုင်60ခန့်အကွာအေယာဝတီမြကန်းဘေးမှာရှိတဲ့စင်ပေါ်မြို့နဲ့ဗမော်မြို့ကိုလည်းထိန်းချုပ်ထားပါတယ်။လွယ်ကျယ်မြို့ကိုမတိုက်ခိုက်ဖို့တရုတ်နိုင်ငံအစိုးရက KIA ထိပ်ပိုင်းတာဝန်ရှိသူတွေကိုခေါ်ယူဖိအားပေးတာတွေရှိနေပေမဲ့ KIA ကမြို့ကိုတိုက်ခိုက်သိမ်းပိုက်လိုက်တာဖြစ်တယ်လို့ဒေသခံကုန်သည်တဦးကပြောပါရယ်။2023ခုနှစ်အောက်တိုဘာလကတည်းကပိတ်ထားခဲ့ရတဲ့ရှမ်းပြည်နယ်မြောက်ပိုင်းကရှင်းရွှေဟောင်းနဲ့ဝမ်တိန်နယ်စပ်ဂိတ်တွေကိုတော့ပြန်လည်ဖွင့်လှစ်လိုက်ပေမဲ့မြန်မာဘက်ကနေကုန်သည်နိုင်မှုမလုပ်နိုင်သေးဘူးလို့ကုန်သည်တွေကပြောဆိုထားပါရယ်။လောက်ကိုင်းမြို့နယ်ထဲမှာရှိတဲ့အဲ့ဒီတရုတ်မြန်မာနယ်စပ်ဂိတ်တွေကိုMMDA ကိုကန်တဖွဲ့ကတာဝန်ယူကြီးကြပ်ပြီးမတ်လ17ရက်နေ့ကပြန်လည်ဖွင့်လှစ်ခဲ့တာဖြစ်ပေမဲ့စစ်ကောင်စီလက်အောက်ခံကုံသွယ်ရေးဝန်ထမ်းတွေဘက်ကပူပေါင်းဆောင်ရွက်မှုမရှိလို့ကုံသွယ်မှုမလုပ်နိုင်တာဖြစ်တယ်လို့ဒေသခံတွေကပြောဆိုထားပါတယ
်။ပြောင်စီကတော့အချက်ဘက်မှာပဲဆက်ရှိနေပါတယ်။ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်တိရွဲ့ထိုင်း23ဒွေစခန်းတွေမှာကုံသွယ်မှုရပ်တန့်နေတဲ့အတွက်ရာဒီချင်းဖြစ်ပေမဲ့ပြောင်စီကတော့အကြပဲမှာပဲဆက်ရှိနေပါတယ်။အခုနေမှာတော့ပြင်တွင်းကထွက်ရှိတဲ့ပြောင်တွေပြင်ပတင်ပမှုတွေလုံးဝရပ်တန့်နေတယ်လို့ပြောင်စီကလည်းပြီးခဲ့တဲ့နေ့နဲ့ရှင်ရင်တိတိတသာကြဆင်းနေတာကိုတွေ့ရပါတယ်။မန္တလေးစစ်ကွယ်မှာရှမ်းပြောင်55ဗိတ္တဝင်အိကို4,500ကျပ်ဗမာပြောင်ကတအိကို4,800ကျပ်တီတီပေါင်စီရှိနေပြီးတအိကို1000ကျပ်လောက်ဈေးထမှန်ကြဆင်းသွားပါတယ်။မြန်မာနိုင်ငံပြောင်းလုပ်ငန်းတင်ရဲ့တာဝန်ရှိသူတူကတော့ထိုင်းနိုင်ငံကိုအခွန်ကင်းလွှတ်ခွင့်နဲ့ပြောင်းတင်ပို့ခွင့်ရမယ့်ကာလကိုရောက်ရှိလာရင်တော့ဈေးကောင်းရရှိဖို့မျှော်လင့်ထားတယ်လို့ပြောဆိုထားပါတယ်။ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြောင်းတင်နိုင်ကိုနေစဉ် February လတည်ရင်နေကနေဩဂုတ်လ30တည်ရင်နေထိ9လတာကာလအတွင်းအကောက်ခွန်ကင်းလွှတ်ခွင့်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ
်။လက်ဖက်ဈေးကောင်းရနေပေမဲ့တွက်ချေမကိုက်ဘူးလို့တောင်သူတွေနဲ့ကုန်သည်တွေကပြောဆိုလိုက်ပါတယ်။အခုနှစ်ပြည်တွင်းဈေးကွက်မှာလက်ဖက်အစိုးလက်ဖက်အချောက်ဈေးကောင်းရနေပေမဲ့တွက်ချေမကိုက်ဘူးလို့ပင်လောင်းဒေသခံလက်ဖက်ဆိုင်တောင်သူတွေနဲ့ကုန်သည်တွေကပြောပါတယ်။တတလို့ဈေးကွက်ထဲမှာရှမ်းပြည်နယ်တောင်ပိုင်းပင်လောင်းဒေသကထွက်ရှိတဲ့လက်ဖက်ချောက်တပိတ်သားကို10,000ကျပ်အထိအမြင့်ဈေးရရှိနေပေမဲ့လက်ဖက်တင်ဖို့ရမှာကုန်တင်ခကအစမတန်မြင့်တက်သွားတာကြောင့်ဝယ်ယူလို့သူလဲနှဲပါနေတယ်လို့ဆိုကြပါတယ
်။ဈေးကတော့ကောင်းပါတယ်ကုန်တင်ရတယ်လည်းအဆမနဲ့တက်တယ်ဆိုတော့ရင်းတော့တစ်ဖက်25ပဲတည်းကူမှာကတင်က2,500ပဲပြရတယ်အခုနှစ်ဆန်းပိုင်းနေရပဲဆိုတော့တည်းကူ10,000လောက်ဆီနေရတယ်တစ်ဖက်ဈေးရရင်မှဆိုရင်10,000လောက်ထိပေါက်တာပေါ့ကုန်တင်ကကြီးတော့လည်းကုန်တယ်ရတဲ့ပြီးစင်ရတော့ကတောင်းပြရလဲရောင်းကျင်နေရောင်းပြတော့တစ်ဖက်ဆိုင်ကတောင်းပြောင်းနေလာလိမ့်မယ်လို့ထင်တယ်
မြန်မာနိုင်ငံမှာလက်ဖက်ကိုရှမ်းပြည်နယ်မြောက်ပိုင်းနန်းစံမြို့ကကြေးရွာတွေနဲ့ရှမ်းပြည်နယ်တောင်ပိုင်းကပင်လောင်းပင်တရရွာငန်းပင်လုံမြို့နယ်တို့မှာအများဆုံးစိုက်ပျိုးကြတာဖြစ်ပါတယ်။နန်းစံဒေသမှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်လက်ဖက်တင်ပို့မှုယာယီရနာခဲ့ရသလိုအယောင်းဝယ်လည်းနှဲပါသွားခဲ့တဲ့အတွက်လက်ဖက်ဆိုင်တောင်သူတွေအနေနဲ့အရှုံးနဲ့ရင်ဆိုင်ခဲ့ရပါတယ်။ရှမ်းတောင်ဒေသတချို့ကနေပြည်မတွေကိုတင်ပို့မှုတွေရှိနေပေမဲ့တယ်ယူပို့ဆောင်ရေးစရိတ်တွေအစမတန်မြင့်တက်နေတာကြောင့်ရရှိရက်တီဖို့မလွယ်ကူဘူးလို့တောင်သူတွေနဲ့ကုံတွေတွေကတုံ့တက်ကြပါတယ်။ရှမ်းပြည်နယ်ကနေမြေပြန့်ဒေသကိုလက်ဖက်သေးယူပို့ဆောင်ရမှာအရင်ကတပိတ်သားကို100ကျပ်နှုံးနဲ့25ပိတ်သားတအိတ်ကို2,500ကျပ်လောက်သာအမြင့်ဆုံးကျသိမ်းခဲ့တာဖြစ်ပါတယ်။2023ခုနှစ်အောက်တိုဘာလကစလို့ကားတန်စာကက25ပိတ်သားတအိတ်ကို12,000ကျပ်အထိဖြစ်လာပြီးလက်ရှိမှာတော့တအိတ်ကို14,000ကျပ်အထိပေးရတဲ့ကုံကားတချို့လည်းရှိလာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။အဲ
ကျမတို့2021လောက်တုန်းကဆိုလို့ရှိရင်လက်ဖက်ချောက်တပိတ်သားကို8,000လောက်ရတာလေ။အဲ့ဒီတော့ကကုန်သင်းနှုန်းနဲ့ဆိုလို့ရှိရင်အဆင်ပြေတယ်။အခုကုန်သည်တွေကတပိတ်သားကို1,000ပေးဝယ်တယ်။ဖ ပေါ်ရောက်ဆိုလို့ရှိရင်တော့ဟိုကျမတို့တောင်းတထောင်ရတယ်ပေါ့နော်တောင်းတထောင်ပေးတယ်ဒါပေမဲ့တစ်ဖက်တမျိုးတည်းစိုက်တဲ့သူတွေအစင်မပြေဘူးဟိုအခုကုန်စည်နှုန်နေနေလေးတခါတလေဆိုလို့ရှိလို့ရှိရင်လည်းပေါ်ရုံတွေကနေပြီးတော့လမ်းကြောင်းတွေလမ်းကြောင်းဘယ်လိုပြောမလဲလမ်းကြောင်းအခြေအနေတွေကြောင့်အဝေးရထားတွေလည်းပဲရှိတယ်အဲ့လိုမျိုးတွေလည်းကျွန်တော်အဆိုတော့အစင်မပြေဘူးပေါ့ပြီးခဲ့တဲ့
အခုနှစ်ဧပြီလမှာတော့တပိတ်သားကို 3,800 ကျပ်ထိပေါက်ဈေးရှိနေပါတယ်။2022ခုနှစ်ကတော့လက်ဖက်နေလန်းကြောင့်တပိတ်သားကို 8,000 ကနေ 9,500 ကျပ်ထိရရှိခဲ့ပြီးလက်ရှိမှာတော့တပိတ်သားကို 11,000 ကနေ 14,000 ကျပ်ထိသာပေါက်ဈေးရှိနေတယ်လို့လက်ဖက်ကုန်သည်တွေကပြောဆိုကြပါတယ်။
လေယာစီးပွားသတင်းတွေကို Farmer Times Media ကစူးစီးတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတခါဆက်ပြီးတော့ဒီဥရုယာတီနဲ့ဆိုင်တဲ့သတင်းဆောင်ပါကိုလည်းတင်ဆက်ပေးပါဦးမယ်။ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ဟာကမ္ဘာမိုးလေဝသအဖွဲ့ WMO နဲ့ပူးပေါင်းပြီးတော့ထူးခြားတဲ့ဥရုယာတီဆိုင်ရာလှုပ်ရှားမှုတစ်ခုကိုစတင်လိုက်ပါတယ်။မက်စလာနောက်ပိုင်းမှာစတင်လိုက်တဲ့Global Weather Kids Campaign လှုပ်ရှားမှုကတော့နိုင်ငံပေါင်း80ကျော်မှာဘာသာစကားမျိုးစုံနဲ့ဒီကလင်းငယ်တွေကမိုးလေဝသခန့်မှန်းချက်တွေကိုတိုက်ရိုက်ထုတ်လွှင့်ပြသတဲ့အထူးအစီအစဉ်ဖြစ်ပါတယ်။ဥရိယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာဒီအကြောင်းကိုနှမ်းအောင်ကစူးစီးတင်ဆက်ထားပါတယ်ရှင
်။ I'm Kaylee with the very special weather report.From up there to down here, everything is crazy.
ကဘာအရရကမိုးလေဝသအခြေအနေတွေကိုကလေးတွေကိုယ်တိုင်ရုပ်သံကနေတည်းရဲ့ထုတ်လွှင့်တင်ပြတဲ့ Weather Kids Campaign လှုပ်ရှားမှုကတော့ဥဒုရာသီပြောင်းလဲမှုအရေးဆောင်ရွက်တည်နာရေးပြက်ကွက်ခဲ့မယ်ဆိုရင်2050ပြည်လုံးနဲ့မှာဖြစ်လာနိုင်ခြေရှိတဲ့မိုးလေဝသခန့်မှန်းချက်တွေကိုလူတွေသတိပြုမိလာအောင်ပညာပေးတဲ့အစီအစဉ်ပါဒီလှုပ်ရှားမှုကိုစီစဉ်ဆောင်ရွက်သူတွေကအနာဂတ်မျိုးဆက်တွေအတွက်ဥဒုရာသီပြောင်းလဲမှုကာကွယ်တားဆီးရေးဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းတောင်းဆိုကြပါတယ်အနာဂတ်မျိုးဆက်တွေအရေးဒီကနေ့ခေတ်မှာလှုပ်တင်တာမဟုတ်ရင်တော့ဖြစ်လာနိုင်မယ့်အခြေအနေတွေကိုသိပ္ပံအချက်အလက်အခြေပြုတင်ပြတာလည်းဖြစ်ပါတယ် UNDP စီမံခန့်ခွဲရေးမှူးအရှင်စတိန်နာကအခုလိုရှင်းပြပါတယ
် Without accelerated climate action children born in the year 2020 could experience up to 7 times more extreme weather events like scorching heat waves
ဥရုယာတီပြောင်းလဲမှုအရေးနဲ့ပတ်သက်ပြီးလုံခြုံရေးအတွက်အရှိန်မမြင့်နိုင်ဘူးဆိုလို့ရှိရင်2029တည်းမှာမွေးလာတဲ့ကလေးတွေကြုံရမယ့်အပူချိန်မြင့်တက်မှုမျိုးကသူတို့ဖိုးဖွားတွေကြုံတွေ့ခဲ့ရတဲ့အခြေအနေထက်ခုနစပိုပြီးဆိုးရွားပါလိမ့်မယ်အခု Weather Kids Campaign ကတော့တဘာဝပတ်ဝန်းကျင်အရေးကမ္ဘာတဝန်းကလူငယ်လူရွယ်တွေရဲ့အခွင့်အရေးတွေနဲ့သူတို့ရဲ့အနာဂတ်အရေးအတွက်ပိုပြီးအာရုံစိုက်နားထောင်လာအောင်ဆောင်ရွက်တဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါတယ်
ဥဒုရာသီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုလှူရပိုးပြီးတော့သတိပြုမိလာစေဖို့တက်ကြွလှောက်ရှားသူတွေသတိပေးဆောင်ရွက်နေချိန်မှာတက်ဆိုင်ရာအစိုးရကိုလည်းဥဒုရာသီအရေးပုံမအားစိုက်ဆောင်ရွက်ဖို့နီလန်းတဲ့သမျိုးနဲ့အခုလိုကြိုးပမ်းဆောင်ရွက်လာတာလည်းဖြစ်ပါတယ် Weather Kids Campaign ကမ္ဘာလုံးဆိုင်ရာလှောက်ရှားမှုကိုကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO အပြင်ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF တို့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဥဒုရာသီပြောင်းလဲမှုဌာနကမ္ဘာလုံးဆိုင်ရာညွှန်ကြားရေးမှူး KC Flynn ကအခုလိုရှင်းပြပါတယ
်။ Well, the stakes couldn't be higher.2023 is already the hottest year on record and we're seeing
ဆောင်းရှုံးမှုတွေကတော့အတော်ကိုကြီးပါတယ်2023ခုနှစ်ဟာအပူဆုံးဆန်းချိန်တင်နှစ်ဖြစ်ခဲ့ပါတယ်သူ့အကျိုးဆက်ကလည်းအတော်ကိုကြီးမားပြီးထိခိုက်ပျက်စီးမှုကလည်းဘယ်တော့ကနေမှမတူအောင်ဆိုးပါတယ်ကဘာပေါ်ကလူတိုင်းပြင်းထန်လာတဲ့အပူချိန်မြင့်တက်မှုရေကြီးရေရှမ်းမှုနဲ့တော်မီကြီးတွေနဲ့ကြုံတွေ့ခဲ့ရပါတယ်အတော်ကိုကြောက်စရာကောင်းတဲ့ဖြစ်ရပ်တွေပါကဘာရရက်ကလူတွေအစိုးရအဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေကလည်းရာသီဥတုအရေးပို့ပြီးတော့လုံခြုံဆောင်ရွက်လာကြပါတယ်ဒီထက်မကထပ်ပြီးဆောင်ရွက်ကြရမယ်ဆိုတာကျမတို့သိကြပါတယ်ကဘာဘောကအစိုးရအတိုင်းပါရီသဘောတူညီချက်ပါဂရိကဝတ်အတိုင်း80ဆောင်ရွက်ကြရမှာဖြစ်ပါတယ်ဆောင်ရွက်ချက်တွေကတော့အကောင့်လာပါတယ်ဒါပေမဲ့လည်းဒီထက်မကပို့ပြီးဆောင်ရွက်ဖို့လိုပါတယ်ဒီနေရာမှာပြည်သူတွေရဲ့အခန့်ကဏ္ဍအရေးကြီးလာပါတယ်ကိုတိုင်းပြည်ခေါင်းဆောင်တွေကိုတဘာဝပတ်ဝန်းကျင်အရေးဆွမ်းဆန်းတမန်ဆောင်ရွက်ကြဖို့ဝိုင်းဝန်းတိုက်တွန်းရမှာပ
ါကမ္ဘာအပူချိန်မြင့်တက်စေတဲ့ဖလုံအိမ်တက်ငွေထုတ်လို့မလျှော့ကြရေးဝိုင်းဝန်းကြိုးပမ်းနေကြပါမယ်လို့ကမ္ဘာတဘာဝမှာတော့တနည်းချာပိုးပြီးတော့ပူပြင်းလာနေပါတယ် ဒီအခြေအနေတွေနောက်ပြန်လဲလို့မရတော့လောက်အောင်ဖြစ်မလာသေးခင်ဥဒုယာတိပြောင်းလဲမှုကကွယ်ထင်ကျုံရေးအာသွန်ခွန်ဆိုင်လုပ်ဖို့လိုတယ်လို့သူတေတီတွေကလည်းအစဉ်တစိုက်သတိပေးနေကြတာပ
ါ If you're a kid today you're 10 years old by the time you get to 2050
ခုလရှိမှာအသက်10နှစ်အရွယ်ကလေးငယ်ဖြစ်တယ်ဆိုပါစို့2050ခုနှစ်ဆိုရင်တော့အသက်30ဝန်းကျင်အရွယ်ကိုရောက်မှာပါဥဒုယာတိပြောင်းလဲမှုရဲ့အကျိုးဆက်ကအစားအသောက်အလို့အကိုင်းတွေ့တင်မကပဲကဘာတဝန်ခီးသွားလာမှုပုံစံပေါ်မှာပါသိရမှုရှိပါလိမ့်မယ်အရာရာတိုင်းပေါ်သိရမှုရှိလာမှာဖြစ်ပါတယ်နောက်ပြီးဒီကနေ့လူငယ်လူရွယ်တွေအနေနဲ့ဒါကိုကောင်းနေထက်ထားဖို့အလွန်အရေးကြီးပါတယ
်မြင့်တက်လာတဲ့အပူချိန်ကြောင့်ထိခိုက်ပျက်စီးမှုကြီးမားလာတဲ့တဘာဝဘေးဒဏ်တွေပုံမပေါပေါလာမှာကိုရောကဘာစီပေါ်ရေးစာနာရိတ်ခါဖူလုံရင်းနဲ့ပြည်သူတွေရဲ့ဝင်ငွေတွေထိခိုက်လာနိုင်ခြင်းစတဲ့အကြောင်းအရာအမျိုးမျိုးကိုတည်င်းကြင်ညာတဲ့ကလေးတွေကသူတို့ကိုပိုင်ဟာနဲ့တင်ပြခဲ့ကြတာပါမတ်လ23ရက်နေ့ကကြာရောက်ခဲ့တဲ့ကဘာမိုးလေဝသနေ့မှာနိုင်ငံပေါင်း80ကျော်ကတည်င်းဌာနကြီးတွေရဲ့မိုးလေဝသတည်င်းတွေမှာဘာသာစကားပေါင်းစုံနဲ့တိုက်ရိုက်တင်ပြခဲ့ကြတာလည်းဖြစ်ပါတယ်ဒီလိုရှားမှုမှာပါဝင်ခဲ့ကြတဲ့ကလေးတွေကတဟာမိုးလေဝသသတင်းသက်သက်မဟုတ်ပဲကျွန်တော်ကျမတို့ရဲ့အနာကလည်းဖြစ်ပါတယ်ဆိုတဲ့သတင်းစကားတွေပေးရင်တဘာဝပဝန်းကျင်အရေးအလေးအနက်ထားဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းပန်ကြားခဲ့ကြတာပါ Weather Kids Campaign website မှာတော့အရွယ်ရောက်ပြီးသူတွေအနေနဲ့လဲကိုနေထိုင်ရာတိုင်းပြည်တွင်ကတဘာဝပဝန်းကျင်ထိနေရင်းနဲ့ဥတုရာသီပြောင်းလဲမှုကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုဝိုင်းဝန်းဆောင်ရွက်လာအောင်ထောက်ခံစနာမဲပေးတာအလူငွေထည့်ဝင်တာတမမဟုတ်ကိုနီကိုဟာနဲ့သဘာဝပတ်ဝန်းကျင်အရေးဆောင်ရနိုင်အောင်အသိပညာပေးထားတဲ့အင်တာနက်ဆာမျက်နှာတွေကိုပါချိတ်ဆက်ပေးထားပါတယ်။ကဘာမြေစနစ်ရာသီဥတုနဲ့ရေအရင်းမြစ်အခြေအနေတွေအပြင်ဖလော်ရီဒါငွေထုတ်လွှင့်မှုအတက်အကျကိုပါစောင့်ကြည့်နေတဲ့ကဘာမိုးလေဝသအဖွဲ့ကအခုလိုကလေးငယ်ရရဲ့လှုပ်ရှားမှုအပါအဝင်သဘာဝဘေးအန္တရာယ်ဆိုင်ရာပညာပေးမှုတွေနဲ့ကြိုတင်တည်ပေးချက်တွေကိုလည်းထုတ်ပြန်ပေးနေတာဖြစ်ပါတယ်။ကျမနန်းလာပါ
ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်ဖြစ်ပါရဲ့ရှင်။နန်းလောင်ကပုံမှန်တင်ဆက်ပေးနေတာပါ။အခုတလှကတော့ဒီသတင်းတွေကတုဒအစီအစဉ်ဖြစ်ပါတယ်။ကျမကြီးဟာအခွင့်အရေးတရက်ဖြစ်တယ်လို့ကဘာကျမကြီးအဖွဲ့ကြီးကပြောထားပြီးတော့နှစ်စဉ်ဧပြီလ9ရက်နေ့ကိုကဘာကျမကြီးနေ့အဖြစ်နဲ့သတ်မှတ်ထားပါတယ်။ကဘာမှာဘယ်နိုင်ငံတွေကကျမကြီးအကောင်းဆုံးအဆင့်မှာရှိပြီးတော့မြန်မာနိုင်ငံကရောဘယ်အဆင့်မှာရှိနေပါလဲ။မညညိုလင်းကသတင်းတွေကတုဒအစီအစဉ်မှာတင်ဆက်ထားပါရဲ့ရှင်။
မာရီတီလာတော့ဆိုပြီးမြမဆူယိုးစကားရှိခဲ့တယ်လို့ကမ္ဘာကုလသမဂ္ဂအဖွဲ့အစည်း UN ရဲ့ကျန်းမာရေးဆိုင်ရာ WHO အဖွဲ့ကြီးကတော့ကျန်းမာရေးဟာလူအခွင့်အရေးတရားပါပဲလို့ပြောဆိုထားပါတယ်။ဒါကြောင့်လဲလူသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ပြီးအလေးပေးမှုအနေနဲ့နှစ်စဉ်ဧပြီလ9ရက်နေ့ကိုလည်းကမ္ဘာကျန်းမာရေးနေ့ World Health Day ဆိုပြီး1950ခုနှစ်ကတည်းကသတ်မှတ်ခဲ့ပါတယ်။ကျန်းမာရေးဟာလူအခွင့်အရေးတရားဖြစ်တဲ့ဆိုတဲ့အတိုင်းအခု2024ခုနှစ်ကမ္ဘာ့ကျန်းမာရေးနေ့ရဲ့ဆောင်ဖို့ကိုလည်း My Health My Right ကိုကျန်းမာရေးဟာကိုအခွင့်အရေးဖြစ်တယ်ဆိုပြီးသတ်မှတ်ထားတာပါကမ္ဘာကြီးပေါ်မှာလက်ရှိဖြစ်ပွားနေတဲ့ယောဂဗျာတွေသဘာဝဘေးအန္တရာယ်တွေပဋိပက္ခတွေကကျန်းမာရေးဆိုင်ရာအခွင့်အရေးတွေရနိုင်မှုအပေါ်ချိန်ချောက်မှုတွေရှိနေပြီးအကျိုးဆက်အနေနဲ့အသက်တွေဆုံးရှုံးရတာရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေခံစားရတာအပြင်ဆာလောင်ငတ်မှုတွေပါရင်ဆိုင်ကြုံတွေ့နေကြရတယ်လို့ WHO ကပြောဆိုထားပါတယ်ဒီထဲမှာလေရုညဉ့်ညံမှုနဲ့အတူတန့်ရှင်းတဲ့လေကိုမရှူရတာကြောင့်ငါးဆက်ကန်တိုင်းမှာလူတဦးစီရဲ့အသက်ဆုံးရှုံးရတဲ့အခြေအနေထိရှိနေတယ်လို့လည်းဆိုပါတယ်WHO ရဲ့2020ခုနှစ်နောက်ဆုံးလေ့လာမှုတွေအရကမ္ဘာပေါ်ကလူဦးရေတဝက်ကျော်လောက်ရှိတဲ့လူပေါင်းတန်း 4,500 ကျော်ဟာလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုတွေမရသေးပါဘူး။ဒါကြောင့်လူတဦးချင်းစီရဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကိုသိဖို့လဲ WHO ကတိုက်တွန်းထားတာပါ။လူတဦးချင်းရဲ့ကျန်းမာရေးဆိုင်ရာရသင့်ရထိုက်တဲ့အခွင့်အရေးတွေနဲ့ပတ်သက်ပြီးအဓိကအချက်တွေအနေနဲ့ကတော့မိမိရဲ့ကျန်းမာရေးဆိုင်ရာအခွင့်အရေးတွေကိုသိထားရမယ်မိမိကျန်းမာရေးနဲ့ပတ်သက်ပြီးမိမိကိုယ်တိုင်ဆုံးဖြတ်ချက်ချရမယ်ကျန်းမာရေးဆိုင်ရာအခွင့်အရေးကိုအခြေခံလူအခွင့်အရေးတရက်အနေနဲ့ထိန်းသိမ်းကာကွယ်ရမယ် ကျမရေးဆိုင်ရာအခွင့်အရေးဟာလူအခွင့်အရေးရဲ့အဓိကထောက်တိုင်တွေအဖြစ်ရှိလာအောင်လှုပ်ဆောင်ရမယ်။ကျမရေးနဲ့ပတ်သက်တဲ့အစုအဖွဲ့တွေမှာဦးစားပေးပါဝင်ပတ်သက်မှုတွေရှိနေရမယ်လို့ဆိုပါတယ်။ကျမရေးနဲ့ပတ်သက်ပြီးအခုလိုလူတဦးချင်းအနေနဲ့လိုင်းနာဆောင်ရွက်မှုတွေလှုပ်ဆောင်ရမယ်တစ်ချိန်တည်းမှာပဲတက်ဆိုင်ရာအုပ်ချုပ်သူတွေဘက်ကလည်းကျမရေးနဲ့တက်ဆိုင်တဲ့ဌာနတိုင်းရဲ့ပြဋ္ဌာန်းချက်ဥပဒေတွေကိုအမြဲလေ့လာစောင့်ကြည့်နေရမယ်။ကျမရေးဆောင်ရှောက်မှုတွေအတွက်လိုအပ်တဲ့ငွေကြေးဆိုင်ရာတတ်မှတ်ပံ့ပိုးမှုတွေရှိရမယ်။လူတိုင်းနေရာတိုင်းမှာလိုအပ်တဲ့ကျမရေးဆိုင်ရာအထောက်ပံ့တွေရောက်နိုင်အောင်လုပ်ပေးရမယ်။ကျမရေးဆိုင်ရာဆောင်ရှောက်မှုတွေနဲ့ပတ်သက်တဲ့အခြေခံကျမရေးစနစ်တွေတည်ဆောက်ပေးရမယ်။ပွင့်လင်းမြင်သာမှုရှိဖို့နဲ့အကျင့်ပြည့်ချစားမှုတွေကိုကင်တွယ်ဖြေရှင်းရမယ်။လူမှုပါဝင်တဲ့ကျမရေးဆိုင်ရာဆုံးဖြတ်ချက်တွေချနိုင်ရမယ်။လူတဦးချင်းနဲ့လူတို့ရဲ့ကျမရေးဆိုင်ရာလိုအပ်ချက်တွေကိုသိနေရမယ်။စစ်ပွဲနဲ့ပဋိပက္ခတွေရှိနေတဲ့နေရာတွေမှာကျမရေးဆိုင်ရာအခွင့်အရေးတွေကိုကာကွယ်ပေးရမယ်ဆိုပြီးအုပ်ချုပ်သူတွေဘက်ကလိုက်နိုင်ရမယ်အချက်တွေကိုလည်းဖော်ပြထားပါတယ်။အခု2024ခုနှစ်ထဲအထိကျမရေးဆိုင်ရာလိုက်နာရမယ့်အချက်လက်တွေနဲ့ကိုက်ညီပြီးကမ္ဘာပေါ်မှာကျန်းမာမှုအရှိဆုံးနိုင်ငံတွေကိုလည်းလေ့လာသူတွေကအညွှန်းကိန်းတွေထုတ်ခဲ့ပါတယ်။အဲ့ဒီထဲမှာထိတ်ဆုံးမှရှိနေတဲ့10နိုင်ငံကတော့စင်ကာပူ၊ဂျပန်၊တောင်ကိုရီးယား၊ထိုင်ဝမ်၊အစ္စရေး၊နော်ဝေး၊အိုက်စ်လန်၊ဆွီဒန်၊ဆွစ်ဇာလန်နဲ့နယ်သာလန်တို့ဖြစ်ပါတယ်။ကျမရဲ့အနိုင်ဆုံးနိုင်ငံတွေကတော့ Central African Republic, တောင်ဆူဒန်, Chad, Lesotho, Somalia, Sierra Leone, တရုတ်, Barbados, Bahama နဲ့မြောက်ကိုရီးယားနိုင်ငံတွေဖြစ်ကြပါတယ်။နိုင်ငံပေါင်း196နိုင်ငံကိုအခုလိုလေ့လာမှုတွေပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီထဲမှာမြန်မာနိုင်ငံကတော့အဆင့်127မှာရှိနေပါတယ်ရှင်။
ရင်တွေတဲ့ကသုတအစီအစဉ်ကိုမညွညွလင်းတင်ဆက်ပေးခဲ့တာပါရှင်။ဒီအစီအစဉ်နဲ့အတူ VV ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကို VOA မြန်မာပိုင်းရဲ့ဒီ website လိပ်စာ bamis.voanews.com အပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တိုင်တိုင်နဲ့တစ်မှတိုက်ရိုက်ကြည့်ရှုနားဆင်နိုင်တယ်လို့ပဲနောက်ပိုင်းမှာလည်းပြန်ပြီးတော့ကြည့်ရှုဖတ်ရှုလို့လည်းရပါတယ်ရှင်။အခုကတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကတလက်တင်ပြပေးပါဦးမယ်။
ကာဇာကမ်းမြောင်ဒေသမှာစစ်ဆင်နေတဲ့အစ္စရေးကိုအမေရိကန်ကလက်နက်တင်ပို့မှုရပ်ဆိုင်းထားဖို့အမေရိကန်ဒီမိုကရက်ပါတီဝင်အောက်လွှတ်တော်အမတ်40ကသမ္မတဂျိုးဘိုက်တန်ကိုတောင်းဆိုလိုက်ပါတယ်။အမေရိကန်အခြေစိုက် Wall Central Kitchen ပရဟိတအဖွဲ့ဝင်9ယောက်တည်ဆုံခဲ့တဲ့အစ္စရေးရဲ့တိုက်ခိုက်မှုကိုအပြည့်အဝစုံစမ်းပေးဖို့နဲ့ဒီတိုက်ခိုက်မှုဟာအမေရိကန်နဲ့နိုင်ငံတကာဥပဒေတွေချိုးဖောက်မှုရှိမရှိမသိရခင်အစ္စရေးအတွက်လက်နက်တင်ပို့မှုတွေကိုရပ်ဆိုင်းထားဖို့အောက်လွှတ်တော်ဥက္ကဋ္ဌဟောင်းနန်စီပလိုစီအပါအဝင်ဒီမိုကရက်လွတ်တော်အမတ်တွေကသမ္မတဂျိုးဘိုင်တန်ကိုအိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ကြတာပါခင်ဗျာ။အစ္စရေးနဲ့ဟာမတ်စ်အကြားဂါဇာကမ်းမြောင်မှာအပြစ်ခတ်ရစဲရေးအဆိုပြုချက်ကိုဟာမတ်စ်ဘက်ကသဘောတူလေးစားလိုက်နာရေးဖိအားပေးပြောဆိုပေးဖို့ဆွေးနွေးပွဲတွေကိုမကြာခင်ဆောင်ရွက်ပေးနေတဲ့အီဂျစ်နဲ့ကာတာနိုင်ငံခေါင်းဆောင်တွေကိုအမေရိကန်သမ္မတဂျိုးဘိုင်တန်ကစာရေးတောင်းဆိုလိုက်ပါတယ်။၆လနီးပါးကြာလာပြီဖြစ်တဲ့အစ္စရေးဟာမတ်စစ်ပွဲအဆုံးသတ်ရေးနဲ့ဖမ်းဆီးထားတဲ့အကျဉ်းသားတွေပြန်လည်လွတ်မြောက်ရေးကိစ္စတွေဆွေးနွေးဖို့အတွက်အမေရိကန်နဲ့အစ္စရေးကဆက်စပ်ညှိနှိုင်းရေးမှုတွေအခုရက်ပိုင်းအတွင်းအစ်ဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်ရှိနေကြပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ခါကီဖ်ကိုရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ6ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသဆိုင်ရာအာဏာပိုင်တွေကပြောပါတယ်။ယူကရိန်းတာဝန်ရှိသူတွေကထုတ်ပြန်တဲ့ဓာတ်ပုံတွေထဲမှာတော့မိလောင်နေတဲ့အဆောက်အုံတွေနဲ့လမ်းမာတွေပါဝင်နေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုစောင်းဝင်းလိုက်ပြောပြပေးခဲ့တာပါရှင်။ဧပြီလ6ရက်စနေညအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစီသူဖြစ်ပြီးတော့စပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ TN1 နဲ့ Citric Franklin လို့ဖြစ်ပါတယ်။ View American Fan ရဲ့ဧပြီလ6ရက်စနေညရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာ32.51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါရှင်။အခုထုတ်လွှင့်ပေးတဲ့အစီအစဉ်ကိုဒီ season ထုတ်လွှင့်ပြီးပြီးချင်းမှလည်းတစ်ကြိမ်ထပ်မံပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။ VUA season တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါရစေ။အားလုံးချမ်းသာပေးကင်းကြပါစေ။ကျွန်မခင်ပြူထွေးပါရှင်။